Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2015ခုနှစ်မေလ10ရက်တနင်္ဂနွေနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါ။ဒေဂရက်မြောက်ဖက်အကျဉ်းတော်တို့ကမှာဒီကယုံဖြစ်ပြီးအကျဉ်းသား40ထွက်ပြေးသွားပါတယ်။အင်ဒိုနီးရှားကျွန်းကျွန်းကနေကယ်ခဲ့တဲ့မြန်မာငါးဖမ်းလူသားတို့မြန်မာနိုင်ငံပြန်ရောက်သွားပါပြီ။အီဂျစ်သမ္မတဟောင်းဟော့စနီမူဘာရက်နဲ့တားနှစ်ယောက်ကိုအလွဲသုံးဆောင်မှုနဲ့ထောင်3နှစ်စီချလိုက်ပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အပြစ်ခက်ရဲစဲရေးကိုပထမအဆင့်အနေနဲ့အစိုးရကလက်ခံထားတဲ့16ဖွဲ့နဲ့သာစတင်လှုပ်ဆောင်သွားမယ်လို့အစိုးရကိုယ်စားလှယ်အဖွဲ့ကပြောတဲ့အပေါ်မှာတိုင်းနာကိုယ်စားလှယ်တွေဘက်ကရောဘလို့တုံ့ပြန်လိုက်ပါသလဲ။
အပြည့်ခတ်ရမယ်ဆိုတာနှစ်ဖက်စလုံးကငါတို့မတိုက်တော့ဘူးမတိုက်ရှင်တော့ဘူးဆိုတဲ့သဘောတရားကနှစ်ဖက်စလုံးမှာရှိဖို့လိုအပ်တယ်အဲ့ဒါမှပဲဖြစ်မယ်ဟိုအလုံးမှာပါလို့ရှိ
ရင် ALP ရခိုင်လူမျိုးရေးပါတီခေါင်းဆောင်စောမြရာဇာလင်းပြောသွားတာပါတည်င်းအစီအစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူစနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင
်အီရန်နိုင်ငံဘဂရက်မြို့ရဲ့မြောက်ဘက်ကအကျဉ်းထောင်တစ်ခုမှာထောင်ပေါက်ပြေးဖို့ကြိုးစားရင်းအဓိကယုံဖြစ်ပြီးတော့လူ36ဦးတည်းမနေသေးဆုံးပြီးအကျဉ်းသား40ထွက်ပြေးသွားတယ်လို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်ခါလစ်အကျဉ်းထောင်ကအဒီကီယုံတွင်ရဲတပ်ဖွဲ့ဝင်6ယောက်နဲ့အကျဉ်းသား30တေဆုံးတယ်လို့အီရတ်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့တခြားတာဝန်ရှိသူတွေကတော့တေဆုံးသူအရေအတွက်ဟာရဲတပ်ဖွဲ့ဝင်12ဦးနဲ့အကျဉ်းသား50ထဲမှနေရှိတယ်လို့ပြောကြပါတယ်။အကျဉ်းသားအချင်းချင်းရန်ဖြစ်ကြတာကြောင့်ထောင်ဝန်တန်းတွေကတားဆီးဖို့ဝင်လာချိန်မှာအကျဉ်းသားတွေကလူဝင်ရားနဲ့ဝိုင်းတိုက်ခိုက်ပြီးလက်နက်တွေကိုယူလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီထောင်ပေါက်ပြေးတဲ့ဖြစ်ရပ်ကိုသူတို့လက်ချက်လို့အစ္စလာမ်အစွန်းရောက် IS စစ်သွေးကြွတွေကကြေညာပါတယ်။ဖြစ်ရတဲ့ပသက်ပြီး Jihad Wadi တွေရဲ့ website တွေမှာသူတို့ဘက်ကဇလန်းစုံကိုတင်ထားပါတယ်။ထောင်ထဲကအကျဉ်းသားတွေနဲ့ချိန်ကပ်ပြီးတော့အကျဉ်းထောင်အပြင်ဘက်မှာသူတို့အဖွဲ့ကဖောက်ခွဲမှုတွေလုပ်ခဲ့တယ်လို့ IS အဖွဲ့ကပြောပါတယ်။ထွက်ပြေးသွားသူတွေထဲမှာ IS အဖွဲ့ဝင်30လောက်ပါတယ်လို့သူတို့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ထွက်ပြေးသွားသူတို့ချို့ဟာအကြမ်းဖက်မှုဆန်ရဆွဲချက်တွေနဲ့ထောင်ချခံထားရတာလို့ Iraq တာဝန်ရှိသူတွေဘက်ကပြောပါတယ
်။ Mexico နိုင်ငံမြောက်ပိုင်း Kumanovo မြို့မှာအမီမဖော်နိုင်တဲ့လက်နက်ကိုင်အဖွဲ့တစ်ခုနဲ့ရဲတွေစနေနေ့ကအပြန်အလှန်ပြက်ကတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတော့ရဲ9ယောက်သေဆုံးပြီး30ကျော်ဒဏ်ရာရသွားတယ်လို့မက်ဆီဒိုနီးယားအာဏာပိုင်တွေကပြောပါတယ်။အဲဒီကူမာနိုဗိုမြို့ဟာကိုဆိုဗိုနဲ့ဆာဗီးယားနယ်စပ်တွေနဲ့နီးပြီးတော့အယ်ဘေးနီးယားလူမျိုးတွေနေထိုင်ကြတာလည်းဖြစ်ပါတယ်။ကူမာနိုဗိုမြို့အပြင်ဘက်ကတနတ်သမားတချို့လည်းသေဆုံးသွားတယ်လို့ပြည်ထရေးဝန်ကြီးဂေါ်ဒနာယန်ကူလော့ဖ်စကာကစနေနေ့နောက်ပိုင်းကပြောလိုက်ပါတယ်။ဒါပေမဲ့ဘယ်နှယောက်ဆိုတာကိုတော့သူကပြောဆိုသွားခြင်းမရှိခဲ့ပါဘူး။မက္ဆီဒိုနီးယားနိုင်ငံတကာသတင်းအေဂျင်စီကတော့အကြမ်းဖက်သမား4ယောက်သေဆုံးပြီးနောက်1ယောက်ကလည်းအဖမ်းမခံရအောင်သူ့ဘာသူတတ်တည်သွားတယ်လို့ပြောလိုက်ပါတယ်။ဂျန်နက်နဲ့သမားတွေဟာရဲစီမှာလက်နက်ချခဲ့ကြတယ်လို့လည်းပြောပါတယ်။အရက်သားတွေထိခိုက်ဒဏ်ရာရတဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုသွားခဲ့ခြင်းတော့မရှိပါဘူး။မက္ဆီဒိုနီးယားသမ္မတဂျော်ဂျီအီဗနော့ဖ်ဟာဒီကိစ္စကိုဖြေရှင်းဖို့အတွက်ရုရှားနိုင်ငံသွားနေတာကနေမက္ဆီဒိုနီးယားနိုင်ငံကိုပြန်လာခဲ့ပါတယ်ခင်ဗျာ။
လိုင်ဘေးရီးယားနိုင်ငံမှာအီဘိုလာရောဂါကင်းရှင်းသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပါပြီ။၄၀နှစ်ရဲ့ကြာတဲ့အထိအီဘိုလာရောဂါနောက်ထပ်ဖြစ်တယ်လို့မရှိဘူးလို့လိုင်ဘေးရီးယားကအသိပေးပြီးတဲ့နောက် WHO ကအဲ့ဒီလိုကြေညာတာပါ။အဲ့ဒီရက်ပေါင်းဟာအီဘိုလာရောဂါပိုးပေါ်လာနိုင်တဲ့အကြာဆုံးအချိန်ကာလထက်နှစ်ဆပိုပါတယ်။အီဘိုလာရောဂါကြောင့်ဖြစ်ရတဲ့ထိခိုက်ပျက်စီးမှုဟာကမ္ဘာကြီးရဲ့အတွင်းစိတ်မှာအနာရောဂါတစ်ခုပါပဲလို့လိုင်ဘေးရီးယားသမ္မတအဲလန်ဂျွန်ဆန်ဆလီဖ်က AP သတင်းဌာနကိုစနေနေ့မှာပြောပါတယ်။အသက်မသေလို့မြောက်သူတို့ချို့အတွက်တော့နာကျင်ခံစားမှုနဲ့ကြေကွဲမှုတို့တသက်ပျောက်ကင်းစေဖို့အတွက်မျိုးဆက်ဆက်လောက်ချိန်ကြမယ်လို့သူကဆိုပါတယ်။လိုင်ဘေးရီးယားမှာအီဘိုလာရောဂါမရှိတော့ဘူးလို့တရားဝင်ကြေညာတဲ့ပေါ်ဝမ်းမြောက်တဲ့အကြောင်းနဲ့ဒါဟာအရေးကြီးတဲ့မှတ်တိုင်တစ်ခုဖြစ်တယ်လို့အမေရိကန်သမ္မတအင်ဘီရိုကစနေနေ့မှာပြောပြီးဒီအခြေအနေပြန်ရောက်တဲ့အတွက်လိုင်ဘေးရီးယားလူမျိုးကိုချီးကျူးခွန်ပြုစကားဆိုပါတယ်။ဒါပေမဲ့သမ္မတဘရက်ကိုဘာမရဲ့ပြောခွင့်ရသူထုတ်ပြန်ချက်ထဲမှာတော့အများကြီးလို့ရအောင်မယ်လို့ပြောထားပါတယ
်။ရင်ကုန်သင်္ဘောကနေပြစ်တဲ့ပယ်ထိန်ဒုံးကြီးအောင်မြင်စွာစမ်းသပ်ပစ်လွတ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားကပြောလိုက်ပြီးတဲ့နောက်မြောက်ကိုရီးယားအနေနဲ့ဒေတာတွင်တင်းမာမှုတွေတိုးလာစေမယ့်လုပ်ရည်တွေကိုရှောင်ကျဉ်ဖို့အမေရိကန်ဘက်ကတိုက်တွန်းလိုက်ပါတယ်။ဒီလိုဒုံးကြီးစမ်းသပ်ပစ်လွတ်မှုတွေမှာပယ်ထိန်ဒုံးနီးပညာကိုအသုံးပြုတာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုတိတိတသားချိုးဖောက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ ကုလသမဂ္ဂကမြောက်ကိုရီးယားနိုင်ငံကိုပယ်ထိန်တုံးဤပညာမလုပ်ဖို့ဒါမှမဟုတ်အသုံးမပြုဖို့ဒဏ်ခတ်ပိတ်ဆို့ထားတာလည်းဖြစ်ပါတယ်တောင်ကိုရီးယားသင်းမောတွေအနေနဲ့မြောက်ကိုရီးယားရေပိုင်နဲ့ထဲကိုဝင်လာခဲ့ရင်ကြိုတင်အတိပေးခြင်းမပြုဘဲတိုက်ခိုက်သွားမှာဖြစ်တယ်လို့သတိပေးပြီးတရက်အကြာမှာမြောက်ကိုရီးယားဘက်ကအခုလိုပင်လယ်ထဲကိုစမ်းသပ်ပစ်လွတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်ဘက်တောင်ရှိသူတွေကပြောပါတယ်အဲ့ဒီဒုံးကြီးတွေကိုစနေနေ့ကအရှိတ်မှာရှိတဲ့ဝမ်ဆန်စိတ်ကမ်းမြို့နာကနေတနာရီတွင်ပစ်ခတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအေကနေပြီးတော့တနင်္ဂနွေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အင်ဒိုနီးရှားနိုင်ငံကျွန်းတွင်းဘော်ကနေကတင်ခဲ့တဲ့မြန်မာငါးဖမ်းလုသားတွေကပထမဆုံးအထုတ်ဟာစနေနေ့ကမြန်မာနိုင်ငံစီပြန်ရောက်သွားပါပြီ။ငါးဖမ်းလုသားတွေကိုကျွန်းတွင်းတပွဲခိုင်းစီနေတဲ့အကြောင်း AP သတင်းဌာနကရေးသားဖွင့်ချခဲ့ပြီးတဲ့နောက်အဲ့ဒီငါးဖမ်းလုသားတွေကိုကတင်ခဲ့တာပါ။အခုတိုင်းပြည်ပြန်ရောက်သွားတဲ့ငါးဖမ်းလုသားတွေထဲမှာအင်ဒိုနီးရှားရေပြင်ထဲကငါးဖမ်းသင်္ဘောတွေမှာလုလုဖို့လူမောင်းခိုးကူးသူတွေကဖြားယောင်းသွေးဆောင်တာကိုခံခဲ့ရတဲ့ငါးဖမ်းလုသား15ယောက်လည်းပါဝင်ပါတယ်။သူတို့မိသားစုတွေနဲ့ဘယ်တော့ပြန်ပေါင်းစည်းကြမလဲဆိုတာကတော့မသိရသေးပါဘူး။အင်ဒိုနီးရှားကကျွန်းပေါ်မှာပိတ်ခံထားခဲ့ရတဲ့ငါးဖမ်းလုသားကိုဝင်းကိုနိုင်ရဲ့မိခင်ဖြစ်သူကသူ့သားတေဆုံးသွားပြီလို့ထင်ခဲ့တဲ့အကြောင်းပြောပါတယ်။အင်ဒိုနီးရှားအရှေ့ပိုင်းကဝီလန်နဲ့ကျွန်းပေါ်မှာပိတ်ခံထားရတဲ့ငါးဖမ်းလုသားအကြီးအတွက်ဟာ AP သတင်းဌာနကဖွင့်ချခဲ့တဲ့ကျွန်းတပွဲခိုင်းစီခံရသူတွေအပါအဝင်4000လောက်အထိရှိပါတယ်။အဲ့ဒီငါးဖမ်းလုသားတွေကတချို့ကိုလောင်ရွေတဲမှာထည့်ထားပြီးအရာအိတ်နဲ့ခံရတာတွေရှိပြီးတော့အတင်းအဓမ္မငါးဖမ်းခိုင်းတယ်လို့ AP ကမတ်လမှာသတင်းရေးသားဖော်ပြပါတယ်။သူတို့ဖမ်းမိတဲ့ငါးတွေကိုအမေရိကန်ကကုန်တိုက်ကြီးတွေနဲ့စားတောက်ဆိုင်တွေမှာတင်ရောက်တယ်လို့ AP သတင်းမှာဖော်ပြခဲ့ပါတယ်
။ထိုင်းအာဏာပိုင်တွေဟာနိုင်ငံတွင်းမှာရှိတဲ့လူမောင်းခိုးကူးတဲ့စခန်းတွေကိုအချိန်မီပေါ်ထုတ်နိုင်ဖို့ကြိုးပမ်းနေတာနဲ့အမျှနိုင်ငံတောင်ပိုင်းမှာတွေ့ရှိခဲ့တဲ့ရွှေပြောင်းနေထိုင်သူတရားကြော်ကိုသူတို့ဟာလူမောင်းခိုးကူးခံရသူတွေဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးတော့စနေနေ့ကစစ်ဆေးမေးမြန်းတာတွေလုပ်ခဲ့ကြပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလိုမှတ်ယူရတဲ့ရွှေပြောင်းနေထိုင်သူ33ယောက်ရဲ့ရုပ်အလောင်းတွေမြုပ်ထားတာကိုနိုင်ငံတောင်ပိုင်းကဆုံခလောက်ခရိုင်အတွင်းတွေ့ရှိခဲ့ပြီးလူမောင်းခိုးကူးတဲ့စခန်းလိုတန်တရားရှိရတဲ့စခန်း၃ခုကိုလည်းတွေ့ရှိခဲ့ပါတယ်။ဒီလိုတရားမဝင်လူမောင်းခိုးကူးတာတွေကိုတိုက်ဖြတ်ဖို့အတွက်ထိုင်းဝန်ကြီးချုပ် Private Chan Ocha က10ရက်အချိန်ပေးထားပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကတော့ဒေသတွင်းမှာအခုလိုလူကုန်ကူးမှုပြဿနာကိုဖြေရှင်းနိုင်ဖို့အတွက်၃နိုင်ငံတွဲဆုံစည်းဝေးဖို့မြန်မာနဲ့မလေးရှားနိုင်ငံတွေကိုလည်းထိုင်းဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။မလေးရှားနယ်စပ်နာကရတဖုံခရိုင်မှာရွှေပြောင်းနေထိုင်သူ118ယောက်ကိုတွေ့ရှိခဲ့တယ်လို့ပြည်내ဒုတိယအုပ်ချုပ်ရေးမှူးကပြောပါတယ်။အဲ့ဒဲကအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ကြပါတယ်ခင်ဗျာ
။အီဂျစ်သမ္မတဟွန်ဟော့စနီမူဘာရက်နဲ့တားနှစ်ယောက်ကိုလွဲသွင်းဆောင်မှုဆိုင်ရာဆွဲချက်တွေနဲ့အီဂျစ်တရားရုံးတစ်ခုကထောင်ဒဏ်3နှစ်စီပြစ်ဒဏ်ချလိုက်ပါတယ်။အမှုကိုပြန်စစ်ဆေးတဲ့တရားခွင်ကနေပြီးတော့အခုလိုပြစ်ဒဏ်ချလိုက်တာဖြစ်ပြီးဒီအတွက်ကြောင့်မစ္စတာမူဘာရက်ဟာရာဇဝတ်သားဖြစ်သွားပါပြီ။နိုင်ငံကောင်းဆောင်အဖြစ်ကနေဖြုတ်ချခံရတာ၄နှစ်ကြာပြီးတဲ့နောက်အခုလိုပြစ်ဒဏ်ချခံရတာပါ။အီဂျစ်နိုင်ငံကိုအာဏာရှင်တူဦးဖြစ်နှစ်ပေါင်း30အုပ်စိုးခဲ့တဲ့မစ္စတာမူဘာရက်နဲ့တားရီဖြစ်ကြတဲ့ကမာလ်နဲ့အလာတို့ဟာတခြားပြစ်မှုတွေနဲ့ထောင်ထဲရောက်နေတာ3နှစ်ထက်မနည်းရှိနေပါပြီ။2012ခုနှစ်မှာယာရူကဖြုတ်ချခံလိုက်ရတဲ့အခုခါအသက်89နှစ်ရှိပြီဖြစ်တဲ့သမရဟောင်းဟာထောင်ထဲမှာနောက်ထပ်ဆက်နေရအောင်မလားဆိုတာကတော့စနေနေ့ပြစ်ဒဏ်ချချိန်မှာရှင်းရှင်းလင်းလင်းမရှိပါဘူး။ဒီအမှုကသမရနန်းတို့ကိုပြန်ပြီးမွတ်မံတိစောက်တာမှာအမေရိကန်ဒေါ်လာတန်ပေါင်းများစွာကိုလွဲသုံးစားလုပ်မှုနဲ့မူဘာရက်ပေါ်ဆွဆွဲခဲ့တာကိုပြန်ပြီးစစ်ဆေးတဲ့အမှုပါ။အဲ့ဒီငွေတွေကိုသမရနန်းတို့မပြုပြင်ပဲမူဘာရက်ကကိုပိုင်အဆောက်အဦတွေကိုပြုပြင်ဖို့တုံးခဲ့တယ်လို့အစိုးရရှိနေတွေကပြောပါတယ်။အမေရိကန်ရှေ့တောင်ပိုင်းကန်ယူရန်ဒေသတွေမှာအပူပိုင်းမုန်တိုင်းအန်နာကြောင့်မိုးကြီးရွာပါတယ်။2015ခုနှစ်အတွင်းနာမည်တက်ပေးထားတဲ့ပထမဆုံးမုန်တိုင်းအန်နာဟာမြောက်နဲ့တောင်ကာရိုလိုင်းနားပြည်နယ်တွေစီဦးတည်နေတာပါ။အန်နာမုန်တိုင်းဟာအဲ့ဒီပြည်နယ်တစ်ခုရဲ့ကန်ယူရန်ဒေသတွေနာတနင်္ဂနွေနေ့မနက်ပိုင်းမှာရောက်သွားမယ်လို့မိုင်ယာမီအခြေစိုက်အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကခန့်မှန်းထားပါတယ်။မုန်တိုင်းဟာစနေနေ့လယ်ပိုင်းမှာတနာရီလေတိုင်နှုန်း59မိုင်ကျော်နှုန်းရှိခဲ့ပြီးဒါဟာအစောပိုင်းလေတိုင်နှုန်းအောက်လျှော့သွားတာပါ။မုန်တိုင်းလမ်းကြောင်းတစ်လျှောက်မှာလူပေါင်း8သန်းနီးပါးရှိပါတယ်။မုန်တိုင်းကြောင်းပင်လယ်ကမ်းခြေတွေမှာအန်ဒရယ်ကြီးတဲ့ရေလိုင်းတွေဖြစ်စေနိုင်တာကြောင့်ကမ်းခြေသွားသူတွေရေထဲမဆင်းကြဖို့မိုးလေဝသခန့်မှန်းသူတွေကသတိပေးထားပါတယ်။တောင်ကာရိုလိုင်းနားပြည်နယ်တောင်ပိုင်းဆန်တီးမြစ်ကနေမြောက်ကာရိုလိုင်းနားပြည်နယ်ကိတ်လုခ်အောက်အထိမုန်တိုင်းအန်ဒရယ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။
ဥရောပတဝန်စနေနေ့ကကစားခဲ့တဲ့ဘောလုံးပွဲတွေမှာတော့စပိန်ဘက်မှာဆိုရင်ဘာစလိုနာအသင်းကလာလီဂါဆူပလောက်ကိုရဖို့ခြေတလှမ်းနီးလာပါပြီ ဘာစလိုနာကရီယယ်ဆိုစီဒက်ကိုနေမားနဲ့ပေဒရိုတို့တွင်းတဲ့ဂိုးတွေနဲ့ငကိုးကိုမရှိနဲ့နိုင်လိုက်ပြီးရီယယ်မက်ဒရစ်ကအိမ်ကွင်းမှာဗလန်စီယာနဲ့ငကိုးစီတေးကျသွားပါတယ်ဒီပွဲမှာရိုနယ်ဒိုပန်နယ်တီကန်သွင်းခွင့်ရခဲ့ပေမဲ့ဗလန်စီယာဂိုးသမားကာကွယ်နိုင်ခဲ့ပါတယ်36ပွဲပြီးသွားတဲ့အချိန်မှာဘာစလိုနာကအမှတ်90ရီယယ်က86မှတ်ရထားတာကြောင့်ဘာစလိုနာက၄မှတ်ဖြတ်ထားနိုင်လိုက်ပြီဖြစ်ပါတယ်ပြင်သစ်မှာဆိုရင်လေလီယွန်ကကန်ကို3-6နဲ့ရှုံးပြီးတော့ PSG ကဂွင်းကမ့်ကို6-9ပြန့်နဲ့နိုင်လိုက်တာကြောင့်နှစ်ပွဲပဲကျန်တော့တဲ့အချိန်မှာ PSG က6မှတ်အသာရထားပြီးတော့နောက်ထပ်တမတ်ရတာနဲ့ချန်ပီယံဖြစ်မှာဖြစ်ပါတယ်အင်္ဂလန်ပရီးမီယာလိဂ်ဘက်မှာတော့ပြီးခဲ့တဲ့3ပွဲဆက်တိုက်ရှုံးထားတဲ့ Manchester United က Crystal Palace ကိုအဝေးကွင်းမှာခက်ခက်ခဲကစားပြီးတော့2-2နဲ့အနိုင်ရသွားပါတယ်ဂိုးတွေကိုတော့ Mata နဲ့ Fellaini တို့ကသွင်းခဲ့ပြီးတော့ Man U ဒီပွဲနိုင်လိုက်တဲ့အတွက် Champions Leagueနေရာဝင်ဖို့အခြေအနေပြန်ကောင်းသွားတယ်လို့ပြောရမှာပါ။ကျန်တဲ့ပွဲစဉ်တွေမှာတော့ Sunderland က Everton ကို2-0မရှိ၊ Villa က West Ham ကို2-0မရှိ၊ Leicester က Southampton ကို2-0မရှိ၊ Stoke က Tottenham ကို3-0မရှိနဲ့နိုင်ပြီးတော့ Newcastle နဲ့ West Brom တို့2-0တည်းကျသွားပါတယ်။ Burnley က Hull ကို2-0မရှိနဲ့နိုင်ခဲ့ပေမဲ့တန်းစင်းသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ Direct from Washington The Voice
of America ကိုကျော်ကျော်သိန်းနဲ့ကိုရရန်နိုင်ပါရှင်တနင်္ဂနွေနေ့နဲ့ခင်သတင်းအစီအစဉ်တွေကိုတင်ဆက်သွားတာပါမကြခင်မှာတော့အမျိုးသမီးလွတ်တော်အမတ်တွေပုံမိုထွက်ပေါ်လာရေးဘာတွေဆောင်ရွက်နေကြသလဲဆိုတာကြားရဖို့ရှိပါတယ်အပြစ်ခက်ရစဲရေးကိုပထမအဆင့်အနေနဲ့အစိုးရလက်ခံထားတဲ့16ဖွဲ့နဲ့သာစတင်လှုပ်ဆောင်သွားမယ်လို့တည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီအဖွဲ့ခေါင်းဆောင်ဝင်းကြီးဦးအောင်မင်းက VOA ကိုပြောပါတယ်ကျန်ရှိနေတဲ့တိုက်ပွဲဖြစ်နေစေဖြစ်တဲ့ AA ရခိုင်တပ်မတော် TNLA တအောင်းခေါ်ပလောင်းတပ်ဖွဲ့တွေနဲ့ MNDAA ကိုကံတပ်ဖွဲ့စတဲ့အဖွဲ့တွေကတော့နောက်ချက်အနေနဲ့ဆွေးနွေးမယ်လို့ပြောပါတယ် VOA သတင်းတောက်မတ်မေခါကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင
်ဟုတ်ကဲ့ပါဒီကနေ့အင်းရလိုက်ဟိုတယ်မှာကျင်းပခဲ့တဲ့ငင်းချမ်းရေးနဲ့အမျိုးသားပြန်လည်တင့်မြန်ရေးဆိုင်ရာဆွေးနွေးပွဲပြီး VOA ကမေးမြန်းစဉ်မှာဝင်းကြီးဦးအောင်မင်းကအခုလိုပြောဆိုခဲ့တာပါ
။တို့ပထမအဆင့်အနေနဲ့16ဖွဲ့နဲ့ပဲလုပ်ပါမယ်။နောက်အဖွဲ့တွေကတော့ဒုတိယအဆင့်အနေနဲ့ပဲကျွန်တော်တွားပါမယ်။အဆင့်ခွဲထားပါ။ကျွန်
တော်တို့အခုစကားပြောနေတဲ့16ဖွဲ့က16ဖွဲ့ထဲမှာ15ဖွဲ့ကကျွန်တော်တို့က bilateral ဆီဆွာ agreement လက်မှတ်ရေးထိုးထားပြီးသားဖြစ်တာ။အဲ့ဒီဖွဲ့နဲ့ကျွန်တော်ကတဆင့်တက်ပြီးတော့ nation wide ဆီဆွာ accord NCO ကိုကျွန်တော်ဆက်ပြီးဆွေးနွေးနေတာဖြစ်ပါ။ခုနပြောတဲ့ကိုကံအဖွဲ့ပလောင်အဖွဲ့အေးဖွဲ့ရဘိုင်လက်ထရယ်မဆွနေရသေးဘူးဘိုင်လက်ထရယ်ဆွနေတဲ့ခါမှလည်းအချက်လက်တွေအများကြီးထွက်လာပါလေအဲ့တော့သူတို့ကိုစောင့်မိခေါ်မယ်ဆိုရင်ကျွန်တော်ငင်းချမ်းကြီးကြာနေလိမ့်မယ်ကျွန်တော်16ဖွဲ့ဆွနေနေတဲ့အဖွဲ့နဲ့ပဲကျွန်တော်ရှေ့ရနေဆက်ပြီးတော့ပထမအဆင့်နေနဲ့သွားပါကြံတဲ့ဖွဲ့တွေကတော့ဘိုင်လက်ထရယ်ရယ်ဆိုတဲ့အဆင့်ခံနေတဲ့အတွက်သူကနောက်ဒုတိယအဆင့်နေနဲ့ကျွန်တော်တို့ကစောင့်ရွက်ဖို့ရှိပါ
ဒီလိုနောက်ချံအနေနဲ့လှုပ်ဆောင်ရတာဟာမူလပထမတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်မူကြမ်းထွက်ရှိဖို့ဆွေးနွေးစဉ်မှာကိုကန့်အဖွဲ့နဲ့တိုက်ပွဲတွေဖြစ်ခဲ့ခြင်းမရှိသလိုရခိုင်တပ်မတော်မှလည်းရခိုင်အဖွဲ့နဲ့ငြိမ်းချမ်းရေးယူစဉ်မှာ ALP ရခိုင်လူမျိုးရေးတပ်မတော်အနေနဲ့သာလက်မှတ်ထိုးခဲ့တာကြောင့်လို့သူကပြောပါတယ်
ကျွန်တော်တို့စတဲ့ NCA စာချုပ်လို့တုံးတဲ့ခါမှာအဲ့ဒီအချိန်တော့ကိုကန့်ဆိုတာမပေါ်သေးပါဘူး။ AA လည်းတကယ်တော့ရှင်းပြောရလို့ရှင်သူကရခိုင်ဖွဲ့နဲ့ကျွန်တော်လက်မှတ်ထိုးတဲ့ခါမှာ ALP နဲ့ထိုးပါ။ AA မပါလာပါဘူး။ ALP နဲ့ပဲကျွန်တော်တို့ခုစကားပြောပြောစာချုပ်ချုပ်ရင်လည်း ALP နဲ့ပဲချုပ်ဆိုသွားမှာဖြစ်ပါ
တိုက်ပွဲတွေဖြစ်နေတဲ့ကိုကန့်နဲ့ရခိုင်တပ်မတော်တို့အနေနဲ့ငြိမ်းချမ်းရေးရယူနိုင်ဖို့အတွက်ခုဖြစ်ပွားနေတဲ့ပဋိပက္ခတွေကိုအရင်ရက်အောင်လှုပ်ဆောင်ဖို့လိုကြောင်းဒီလိုရက်စဲပြီးမှသာနိုင်ငံရေးဆွေးနွေးနိုင်မှာဖြစ်တယ်လို့သူကပြောပါတယ်
။ပထမဆုံးသူတို့ပဋိပက္ခတွေဖြစ်နေတဲ့နေရာမှာပဋိပက္ခတွေငြိမ်းချမ်းအောင်ဆလုပ်အောင်ပါ။ငြိမ်းချမ်းအောင်ဆလုပ်ဖို့ကဘသူကစတာလဲကိုကန့်တိုက်ပွဲက။ကိုကန့်တိုက်ပွဲသူတို့စတယ်ဆိုရင်သူတို့ငြိမ်းချမ်းအောင်ဆလုပ်။ဆလုပ်ပြီးငြိမ်းချမ်းသွားလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်လို့ရပါတယ်။
ဒီလိုထုတ်ဖော်ပြောဆိုမှုကတိုင်းရင်းသားတွေပန်ဆန်းညီလာခံမှာထုတ်ပြန်ခဲ့တဲ့တနိုင်ငံလုံးပြစ်ခတ်ရစဲရေးမှာတိုင်းရင်းသားတိုင်းပါဝင်ရေးဆိုတဲ့အချက်နဲ့လွဲချော်နေတဲ့အပေါ်ဥအောင်မင်းကတိုင်းရင်းသားတွေဘက်ကိုညှိနှိုင်းသွားမှာဖြစ်တယ်လို့ပြောပါတယ် NCCT တနိုင်ငံလုံးပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ရဲ့အဖွဲ့ဝင်တဦးလည်းဖြစ် ALP ရခိုင်လွတ်မြောက်ရေးပါတီကဒေါ်စောမြရာဇာလင်းကတော့တိုင်းရင်းသားအလုံးမပါဝင်ခဲ့ရင်တနိုင်ငံလုံးပြစ်ခတ်ရစဲရေးဆိုတဲ့အဓိပ္ပာယ်ကိုပြည့်စုံစေမှာမဟုတ်ဘူးလို့ပြောပါတယ
်အစိုးရအနေနဲ့အမြဲတမ်းပြောလာတာကတော့ဒီဒီနေအဆင့်ပြည်ထောင်စုအဆင့်လက်မှတ်ထိုးထားတဲ့ဆက်ချပွဲနဲ့ပဲညီညာရေးကိုဆောင်ရွက်သတ်မယ်ဆိုတာမျိုးကတော့တောက်လျှောက်ကြည့်ပြောလာတာပဲဖြစ်တယ်အခုပြောလာတာတော့မဟုတ်ဘူးအပြစ်ခံရမယ်ဆိုတာနှစ်ဖက်စလုံးကငါတို့မတိုက်တော့ဘူးမတိုက်ရှင်တော့ဘူးဆိုတဲ့သဘောတရားကနှစ်ဖက်စလုံးမှာရှိဖို့လိုအပ်တယ်အဲ့ဒါမှပဲဖြစ်မယ်ဟိုအလုံးမပါလို့ရှိရင်တော့တနိုင်ငံလုံးဆိုဆိုတာတော့အတိတ်ပဲတော့ပြည့်စုံမှာတော့မဟုတ်ဘူးဒါပေမဲ့တနိုင်ငံလုံးပြည့်စုံအောင်သူတို့တွေကဘလို့ထပ်ပြီးတော့ပုံဖော်လာမလဲဆိုတာတော့သူတို့နဲ့ပဲဆိုင်
တမရာကြီးကတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်ကိုတိုင်းရင်းသားတွေဘက်ကအားလုံးပါဝင်ပြီးအမြန်ဆုံးလက်မှတ်ထိုးပေးရန်တိုင်းရင်းသားတွေကိုတောင်းဆိုထားပါတယ်။ဒါပေမဲ့တိုင်းရင်းသားတွေဘက်ကလည်းပန်ဆန်းဆွေးနွေးပွဲမှာအစိုးရတပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါအပြစ်ရရေးစာချုပ်မှာဒန်းတူရီတူပါဝင်ဖို့တောင်းဆိုထားပါတယ်။ဒီလိုတိုင်းရင်းသားတွေဘက်ကတောင်းဆိုမှုအပေါ်မှာပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီ UPWC ကဖွဲ့ကောင်းဆောင်ဝင်းကြီးဦးအောင်မင်းကတရားဝင်သဘောထားထုတ်ပြန်ပြောဆိုသွားတာဖြစ်ပါတယ်ရှင်
။ VOA သတင်းတောက်မတ်မီခါပါရှင်။မန္တလေးမြို့မှာနှစ်ရက်တာကျင်းပနေတဲ့အမျိုးသမီးများဖောရမ်မှာလာမယ့်2015ရွေးကောက်ပွဲအတွင်းအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပိုးပြီးထွက်ပေါ်လာဖို့အမျိုးသမီးတွေနိုင်ငံရေးဦးဆောင်မှုပိုင်းမှာပိုးပြီးတော့နေရာရလာဖို့ဆွေးနွေးနေကြပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေအများအပြားပါဝင်ပေမဲ့လည်းဥဆောင်မှုပိုင်းမှာတော့အမျိုးသမီးတွေရဲ့ပါဝင်မှုဟာအကန့်အသတ်တွေရှိနေတုံးပဲလို့ဒီအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကပြောပြမှာပါရှင
်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးနယ်ပယ်အသီးသီးမှာအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍဟာတခြားအင်းကြီးချင်းအာရှနိုင်ငံတွေနဲ့ရှင်ရင်တောင်မှနှိမ့်ကျနေတုံးပဲလို့အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်မေလ9ရက်နဲ့10ရက်2ရက်ကြာဒီမန္တလေးမြို့မှာကျင်းပနေတဲ့အမျိုးသမီးများဖိုရမ်မှာဒီလိုအခြေအနေတွေကိုဆွေးနွေးနေကြတာပါအမျိုးသမီးများဖိုရမ်ကိုကိုယ်တိုင်တက်ရောက်နေတဲ့ Triangle Women အဖွဲ့ကမက်ခင်လေးကပြောပါတယ
်ဒီကတော့အမျိုးသမီးတွေဒီချက်ပို့ပြီးတော့အတန်တွေကိုပို့ပြီးတော့ကြေကောင်းလာပြီးတော့ဟိုအားကောင်းလာဖို့အတွက်တောက်ချောက်ပြီးကျွန်တော်တို့ဆောင်ရွက်နေတယ်ဒီအပြင်အခုကကျွန်တော်ကျွန်တော်ကပွဲမှာဒီအမျိုးသမီးတွေဒီချက်ပို့မှုပါဝင်ပြီးတော့ရွေးကောက်ပွဲကိုဆွေးနွေးတာဆိုတာနဲ့နံပါတ်1ကတော့နေသေးဘူးပေါ့နော်ကိုတိုင်းကြီးကိုမျိုးနဲ့ကြက်ကိုနိုင်ငံရေးအပြောင်းလဲတစ်ခုကိုခေါင်းဆောင်မှုပေးနိုင်တဲ့ခေါင်းဆောင်တွေကိုလူမျိုးကိုယ်တိုင်ကတက်တက်ကြွကြနဲ့ပါဝင်ဆဲပေးဖို့ရယ်စွတ်တော်ကိုယ်စားလှယ်အနေနဲ့တို့တို့အမျိုးသမီးတွေဒီချက်ပေါ်ပါလာပြီးတော့ဟိုစွတ်တော်ရဲ့မှာလူမျိုးရေးရာဒီချက်ရေးဒီချက်ပေါ်ဝင်ခံစားနားလည်ပြီးတော့ဆောင်ရွက်ပေးနိုင်တဲ့လူမျိုးကိုယ်စားလှယ်နိုင်ငံကိုပေါ်ထွန်းလာဖို့ဆိုတော့တို့ကဝိုင်းပြီးတော့ဟိုပညာပေးရယ်အားပေးရယ်ဝိုင်းကိုယ်လောက်ဆောင်ပေးနိုင်တဲ့ဟာတွေပို့ပြီးတော့ဒီနေ့ပေါ်ရင်းနဲ့ဒီလိုဆောင်ပေးကြမယ်ဆိုရင် message ပေးခြင်းနဲ့အတွက်ဒီ program ကိုလည်းကျွန်တော်တို့ထုတ်တာဖြစ်ပါတယ်
မြန်မာနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ကြတဲ့အမျိုးသမီးတွေအများအပြားရှိပေမဲ့လို့ဥဆောင်မှုအပိုင်းမှာတော့ပါဝင်မှုကနည်းနေတော့မယ်လို့မက်ခင်လေးကထောက်ပြပါတယ်ဒီလိုဖြစ်ရတဲ့အခြေအနေအကန့်အသတ်တွေကတော့အများအပြားရှိတယ်လို့ဆိုပါတယ
်ဒီမှာအားလုံးရင်ဆိုင်ရတဲ့ဆင်းရဲမှုတွေမှာလည်းကျွန်တော်တို့အမျိုးသမီးတွေအတွက်အကန့်အသတ်ဖြစ်တယ်နောက်ခါဥပဒေလိုမျိုးပြဋ္ဌာန်းထားတာမဟုတ်ပဲဒေသအုပ်ချုပ်မှမကမရေးထားတဲ့အမျိုးသမီးတွေကိုကြဆက်ဆံမှုတွေကလည်းအမျိုးသမီးတွေကိုယုံကြည်မှုမရှိခြင်းအမျိုးသမီးတွေကမိသားစုလောက်စွမ်းဆောင်ရမှာမဟုတ်ပါဘူးဆိုတော့စိတ်ထဲမှာဆွဲဆက်ယုံကြည်ခြင်းဟာအမျိုးသားတွေဖြစ်နေရမှာပေါ့အမျိုးသမီးတွေမှာလည်းဖြစ်နေရတဲ့အဲ့ဒီအဆွဲအမှတ်တွေကလည်းကျွန်တော်တို့ဒီပြင်အတန်တက်ဖြစ်နေပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အမျိုးသမီးတွေကိုအမျိုးသားတွေကလမ်းတွေနေရာပေးပြီးတော့တိုက်လိုက်လဲလဲဖိတ်ခေါ်မှုမရှိခြင်းဟာလည်းအကန့်အသတ်တစ်ခုဖြစ်တယ
်အမျိုးသမီးတွေရင်ဆိုင်နေရတဲ့ဒီလိုအကန့်အသတ်တွေကိုကျော်လွှားနိုင်ဖို့အမျိုးသမီးစွမ်းရည်မြင့်တက်လာအောင်ကြိုးပမ်းတဲ့နေရာမှာအစိုးရရဲ့ပံ့ပိုးကူညီမှုတွေကအရေးကြီးတယ်လို့လည်းမက်ခင်လေးကထောက်ပြပါဗျ။
ကျွန်တော်တို့ဆင်းရဲတဲ့နိုင်ငံဖြစ်တဲ့အတွက်အမျိုးသမီးပေါ်အသေးသောပါအားလုံးပါပြည်သူလူထုအားလုံးကအသိပညာနဲ့အားနည်းကြပါတယ်။ပညာရေးရည်ရှင်နဲ့အားနည်းကြတဲ့အခါကျတော့အစိုးရတရရဲ့နော်ပညာရေးဘတ်ဂျက်ကိုတက်မြှင့်ရမယ်။အမျိုးသမီးတွေရဲ့တည်ဆံလုံဆောင်မှုတွေအတွက်ဘတ်ဂျက်ကိုပို့ပေးရမယ်။ပညာပေးမှုတွေအစိုးရရဲ့မီဒီယာတွေကနေပြီးတော့လက်တွေ့လို့ရပါတယ်။အစိုးရမီဒီယာဆိုတာကကျောင်းပုံပြကြမိကြတဲ့ဆိုင်အလေးဒီလေးရောက်ရှိနိုင်တဲ့အားရရှိတဲ့ဒီလိုနေရာရနေအသိပညာပေးမှုတွေလည်းတော့တော့ဥပဒေတွေမှာလည်းဒီလိုသမီးနဲ့ဒေတာတန်းတွေမပြောင်းဟာဒါသိစီရဲ့ဥပဒေကိုဆင်ရတာတွေကိုဆက်ချားပေးရပါမယ်လောလောဆယ်အချိန်မှာတော့အသေးအသေးအနေနဲ့လုံဆောင်နိုင်မှုကအင်ကျန်းမှာအားနည်းပါတယ
်အမျိုးသမီးများကိုရဲ့မန္တလေးကဥဆောင်ချင်ပါတဲ့အမျိုးသမီးများဖိုရမ်မှာအမျိုးသမီးလွတ်တော်အမတ်တွေရဲ့လွတ်တော်အတွေ့အကြုံတွေနဲ့ရင်ဆိုင်ရတဲ့အခက်အခဲတွေကိုလည်းအမျိုးသမီးလွတ်တော်ကိုယ်စားလှယ်တချို့ကိုယ်တိုင်တက်ရောက်ပြီးတော့ဆွေးနွေးခဲ့တယ်လို့လည်းမက်ခင်လေးကပြောပြပါရရှင်
။ဒါကတော့မက်ခင်ဖြူထွေးပြောပြသွားတာပါရှင်။အခုတော့ဥကောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုတ်လင်းတော့မှာပါ။တင်တန်းပေးနိုင်ရင်ဗမာစစ်ဘိုတွေအမြင်ပြောင်းလာလိမ့်မယ်လို့ယုံကြည်သူတွေရှိတယ်လို့မယုံကြည်တဲ့သူတွေလည်းရှိတာကိုဥကောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြမှာပါရှင်။
မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်အောင်မြင်ဖို့အတွက်စစ်ဘိုလ်တွေရဲ့ထောက်ခံအားပေးမှုလိုတယ်လို့ယူဆကြပါတယ်။ဒီမိုကရေစီပြုပြင်ရေးနဲ့အလှမ်းဝင်နေတဲ့စစ်ဘိုလ်ဟာလူအခွင့်အရေးတရားဥပဒေနဲ့ဒီမိုကရေစီကိုသဘောပေါက်လာရင်အသင်ကူးပြောင်းရေးကိုအထောက်အကူပြုနိုင်တယ်လို့အင်္ဂလိပ်နဲ့အမေရိကန်အစိုးရကယူဆပါတယ်။ ဒါကြောင့်ဗမာတပ်မတော်နဲ့ဓာတ်ရိုက်ဆက်သွယ်ပြီးပညာရေးသင်တန်းနဲ့အလုပ်ယုံဆွေးနွေးပွဲတွေလုပ်ပါတယ်2023မှာကျင်းပတဲ့ထိုင်းအမေရိကန်ဝေဟောက်စီရေးလက်ကျင်ခန်းကစပြီးဗမာစစ်ဘူကိုလေ့လာခွင့်ပြုပါတယ်အမေရိကန်အစိုးရရဲ့အပြည်ပြည်ဆိုင်ရာစစ်ပညာရေးအစီအစဉ်အရ1988မတိုင်မီအမေရိကန်မှာသင်တန်းတက်ခဲ့တဲ့ဗမာစစ်ဘူ200နီးပါးရှိပါတယ်ဒါပေမဲ့အခုလုပ်နေတဲ့အလုပ်ယုံဆွေးနွေးပွဲနဲ့သင်တန်းတွေကတော့လူအခွင့်ရေးနဲ့စစ်ပွဲမှာလိုက်နိုင်ရမယ့်စီးမင်းဥပဒေကိုသင်ပေးတာသာဖြစ်ပါတယ်ဒါတွေကိုနားလည်သဘောပေါက်လာရင်ဗမာစစ်ဘူတွေစစ်မှုထမ်းပီတလာလိမ့်မယ်လို့အမေရိကန်နဲ့အင်္ဂလိပ်ကမျှော်လင့်ပါတယ်စစ်မှုထမ်းပီတမှုဆိုတာနိုင်ငံရေးကင်းရှင်းမှုဖြစ်တယ်လို့အမေရိကန်နဲ့အင်္ဂလိပ်ကယူဆပြီးဗမာစစ်ဘူတွေကိုသင်တန်းပေးနေတာဖြစ်ပါတယ
်ဒါပေမဲ့နှစ်ပေါင်းအစိတ်လောက်ဗမာစစ်ဘူတွေဆိုရှယ်လစ်သဘောတရားသင်တန်းတက်ခဲ့တာကိုအမေရိကန်နဲ့အင်္ဂလိပ်ကမေ့နေပုံရပါတယ်ဗိုလ်ချုပ်မူကြီးတန်းရွှေဟာဗိုလ်ကြီးဘုရားမှာ1963က1969အထိဗဟိုနိုင်ငံရေးသိပ္ပံကျောင်းမှာနှီးပြဆရာလုပ်ပြီးဆိုရှယ်လစ်သဘောတရားကိုပို့ချခဲ့သူဖြစ်ပါတယ်။ဗိုလ်ချုပ်ကြီးနေဝင်ရဲ့တသွေးတသံတမိတ်စနစ်အတိုင်းဆိုရှယ်လစ်လမ်းစဉ်ကိုစစ်ဘိုလ်စစ်သားတွေယုံကြည်ခဲ့ကြပါတယ်။ဗမာဘရင်ဒလေးနဲ့စစ်တပ်စနစ်ပေါင်းစပ်လိုက်တဲ့အခါမှာဗမာစစ်ဘိုလ်ဟာခိုင်းသမျှအကုန်လုပ်ပါတော့တယ်။ဒါကြောင့်အလုံသမားလေသမားအကျိုးတည်ဖို့မယ်ဆိုတဲ့ဆိုရှယ်လစ်စစ်ဘိုလ်ဟာ1988ကစပြီးအရင်းရှင်ကိုထောက်ခံအားပေးတဲ့တတိယစစ်ဘူဖြစ်လာပါတယ်။စစ်ကောင်းဆောင်ရဲ့အလို့ကြောင့်စစ်တပ်ကလိုက်လုတာဖြစ်ပါတယ
်။တပွေးတန်တမိတ်ကသာအဓိကထားတဲ့စစ်အာဏာရှင်စနစ်ကိုဗိုလ်ချုပ်ကြီးနေဝင်က25နှစ်၊ဗိုလ်ချုပ်ဖူးကြီးတန်းရွှေက19နှစ်၊စုစုပေါင်း44နှစ်ကျင့်သုံးပြီးမှနေပြည်တော်မှာအယက်သားတစ်ပိုင်းအစိုးရပေါ်ထွက်လာတာကိုသတိပြုသင့်ပါတယ်။ကြွားချတာကတော့စစ်တပ်နဲ့အစိုးရဟာဘုံနေဝင်းခင်မှာဆင်းရဲပြီးဘူတန်းရွှေခင်မှာချမ်းသာလာတာပါပဲ။ဒန်ငွေနဲ့အခြားတယံဇာတရောင်းစားလို့ချမ်းသာလာတဲ့အခါအာနာရှင်ဗိုလ်ချုပ်ဖူးကြီးတန်းရွှေဟာဗမာမင်းအစဉ်အလာအတိုင်းနေပြည်တော်ကိုတည်ဆောက်ပါတယ်။ဗိုလ်ချုပ်ဖူးကြီးတန်းရွှေရဲ့အမိန့်အရဘိုကင်ညွန့်နဲ့ဘုံပေါင်းအေးဦးစီးပြီးနေပြည်တော်ကိုပြုတ်ဝဲစွာတည်ဆောက်ရတယ်လို့မော်ဝင်းသားဦးခင်ညွန့်ရဲ့ကြုံတွေ့ရတဲ့ကျွန်တော်ဘဝအထွေထွေဆိုတဲ့ကိုကြီးအထုပ်ပတိစာအုပ်မှာဖော်ပြထားပါတယ်။
တိုင်းပြည်ဆင်းရဲနွမ်းပါချိန်မှာအာနာရှင်အမိတ်နဲ့တိဆောက်တဲ့နေပြည်တော်ဟာဝန်တော့ဝန်ပိုးကြီးဖြစ်လာပါတယ်။မြို့တော်တဲ့ဟာအုတ်ချုပ်သူလူဒန်းစားရဲ့လုံခြုံရေးအတွက်သာဖြစ်ပါတယ်။ဘရင်နန်းဆက်ရမြို့တော်ကိုဗဟိုပြုတဲ့မြမာမင်းအုတ်ချုပ်ရေးပုံစံကိုဦးတန်းရွှေကပြန်လည်ကျင့်သုံးနေတာဖြစ်ပါတယ်။ရှေးမြမာတပ်ဟာလကစားတဲ့အဖွဲ့အစည်းမဟုတ်တဲ့အတွက်ကုန်းမောင်ခေတ်တပ်မှုတွေဟာပုဂ္ဂလိကလုပ်ငန်းရှင်လိုကိုနီးကိုဟန်နဲ့တပ်သားစုဆောင်ပြီးရပ်တည်ကြတာဟာအခုခေတ်တပ်မှုနဲ့ဆင်ပါတယ်။ဗမာစစ်ဘူလောကမှာဆရာတပည့်ဆက်ဆံရေးနဲ့အမိတ်နာခံရေးဟာအဓိကဖြစ်နေတာမို့စစ်မှုထမ်းပီတာရေးသဘောတရားရေးနဲ့ယုံကြည်ချက်အတွက်နေရာမရှိပါဘူး။ဒါကြောင့်မဆာလာခေတ်မှာပေးတဲ့သင်တန်းအားလုံးဟာနောက်ဆုံးမှအဟောတိကံဖြစ်ကုန်ပါတယ
်။မြန်မာပြည်မှာစစ်တပ်ကဥဆောင်ပြီးအသွင်ကူးပြောင်းနေတာမို့ပြည်ပြင်းရေးစိတ်သက်ရှိတဲ့စစ်ကောင်းဆောင်တွေကိုအမေရိကန်ကကူညီရမယ်လို့ဝါရှင်တန်အခြေစိုက်ပညာရှင်စတင်လီဝက်စ်ကဆိုပါတယ်။ဒါကြောင့်အရင်ကရှိခဲ့မှုတွေစစ်တင်တန်းတွေပြန်ပွင့်ပြီးဗမာစစ်ဘူတွေကိုတင်တန်းပေးရင်စိတ်သက်ပြောင်းလဲလာွယ်ရှိပါတယ်တဲ့။တချိန်ကဂျပန်တပ်ကိုထောက်ခံပြီးမှဆန့်ကျင်ခဲ့တဲ့အစီအလံရှိတာမို့လက်ရှိစစ်ဘူတွေဟာမိမိဆန့်ကျင်ခဲ့တဲ့ဒီမိုကရေစီကိုထောက်ခံလာနိုင်တယ်လို့စတန်လီဝိုက်စ်ကဆိုပါတယ်။တင်တန်းပေးရင်ဖြစ်နိုင်တယ်ဆိုပြီးအလွယ်တကူပြောနေကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းစစ်မှုထမ်းပီတာရေးအပြည်ပြည်ဆိုင်ရာလူအခွင့်အရေးနားလည်ရေးနဲ့စစ်ဖက်ရေးဖက်ဆက်ဆံမှုကောင်းမွန်ရေးအတွက်စစ်ဘူတွေကိုအမေရိကန်ကတင်တန်းပေးပါတယ်။အမေရိကန်စစ်တပ်ကသူတွေမှာပညာသင်ကြားခဲ့တဲ့အင်ဒိုနီးရှားစစ်ဘူ3000ကျော်ရှိပါတယ်။ဒါပေမဲ့1985မှာအင်ဒိုနီးရှားစစ်တပ်အရှေ့တီမိုကိုသိမ်းပိုက်တဲ့အခါ9နှစ်အတွင်းအရသာ2000ကျော်သေဆုံးသွားရပါတယ်။လူကြီး3ပုံ2ပုံကိုအစိုးရတပ်ကတတ်ဖြတ်လိုက်တဲ့သဘောပါပဲ။တင်တန်းပြတာနဲ့လက်တွေ့လုပ်ပုံတခြားစီဖြစ်နေတာကိုတက်တည်ပြနေတာဖြစ်ပါတယ်ခင်ဗျာ
ဦးဟောင်ခင်ရဲ့မြမရေးတုံသက်ချက်အစီအစဉ်မှာရှင်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ဒေါ်လာလာတန်းရဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်အရှိကိုနားဆင်ရမှာပါရှင်
ဒီတွင်ပါ English American Style ကန္တမှာ seen လို့ဒီပေးရတဲ့ shelf ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
shelf life
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက SHELF shelf က C LIFE life ကအသက်ဆိုတော့စကားစုတစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့စင်ရဲ့အသက်ပေါ့။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းတိတ်မကွာလှပါဘူး။ဆိုင်မှာခင်းချင်းပြတ်သားထားတဲ့ကုန်ပစ္စည်းစားတောက်စရာအစရှိတဲ့ရောင်းချတဲ့ကုန်တွေရဲ့တက်တန်းကိုဆိုလိုတာဖြစ်ပါတယ်။ဘယ်ရောင်းကုန်ဆိုသူ့တက်တန်းနဲ့သူရှိပြီးကုန်ပစ္စည်းတိုင်းမှာဘယ်နေ့ထုတ်တယ်ဘယ်နေ့တော့ကန့်တရဲ့ကုန်မယ်ဆိုတာကိုခင့်မိတဲ့နိုင်ငံတွေမှာကုန်ပစ္စည်းရောင်းရမှာဥပဒေအရဖော်ပြရမယ်စီမင်းရှိတာဖြစ်ပါတယ်အထူးသဖြင့်စားတောက်ကုန်တွေဆေးဝါးတွေရက်မလွန်စေရအောင်ကျန်းမာရေးအတွက်ရည်ရွယ်တဲ့စီမင်းတွေကိုချမှတ်ထားတာဖြစ်ပါတယ်ကျမတို့မြန်မာနေ့စဉ်လမ်းဘေးဈေးတွေမှာတော့ရောင်းချတဲ့လက်ဆက်တဲ့ဟင်းသီးဟင်းရွက်တွေမှာတော့ကန့်တရဲ့ဘယ်နေ့ကုန်မယ်ဆိုတာကတ်ထားဖို့မလိုပေမဲ့လို့ကြကြမခံဘူးဆိုရင်တော့အဲ့ဒီစားစရာရဲ့ shelf life ကတူတယ်လို့ဆိုရမှာပါ။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကကုန်ပစ္စည်းတစ်ခုအနေနဲ့မပြတ်မစီမပုံမသူလူကိုအန္တရာယ်မရှိပဲဖြစ်နိုင်တဲ့ကာလကိုဆိုလိုတာဖြစ်ပါတယ်။ရောင်းကုန်တွေတွေမကပါဘူး။နေ့စဉ်ဘဝမှာလည်းလူတွေအနေနဲ့အထူးသဖြင့်အိမ်ထောင်ရေးမှာတက်တန်းကြကြမခံတော့ဘူးဆိုရင်လေဒီအသုံးကိုရည်ညွှန်းသုံးပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
Nowadays, many marriages seem to have a short shelf life. The divorce rate is up.
Cookie in down yi dui ma a mya a phin tet tan to da twi ya de. Kwa shin pyat se de nong ga le to lo ni de lo chei be ya ba de. U ma go naw ta khaw le la chi cha ya aw ma.
Nowadays, many marriages seem to have a short shelf life. The divorce rate is up.
Ku se le jin pya pi ma ga ro.
On the shelf.
ဖြစ်ပါတယ်။စာလုံးပေါင်းက ON ကအပေါ်မှာ THE SHELF shelf ကစင်ဆိုတော့ဇကဆုထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့စင်ပေါ်မှာဖြစ်ပါတယ်။ idiom ဆိုရဲ့ the white အဓိပ္ပာယ်ကတော့တစ်ခုခုကိုစင်ပေါ်မှာတင်ထားတဲ့ဆိုရင်ဂျောင်းထိုးထားတဲ့သဘောအသုံးမပြုဘဲနေတဲ့သဘောဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Ruby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
I've made a proposal on how to save costs in transportation. I hope the management won't leave it on the shelf.
ကျွန်တော်အနေနဲ့တည်ယူပို့ဆောင်ရေးမှာဘယ်လိုကုန်ကျစရိတ်တွေတက်တာဈေးနိုင်မလဲဆိုတာကိုကြံပြုထားတယ်လေ။အဲ့ဒါကိုအထက်အရာရှိတွေကကြောင်ထိုးမထားဖို့မျှော်လင့်ရတယ်လို့ကြေညာပါတယ်။ George Kubi ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
I've made a proposal on how to save costs in transportation. I hope the management won't leave it on the shelf.
On the shelf idiom ကိုလူနဲ့လေရည်ညွှန်းသုံးနိုင်ပါတယ်။အထူးသဖြင့်အမျိုးသမီးတွေကိုရည်ညွှန်းသုံးလို့ရှိတယ်လို့ဆိုပါတယ်။အိမ်အောင်ကြတဲ့အယူအဆွန်မဲ့အယူအမှမစွန်ပဲအယူအလွန်တဲ့အပြိုကြီးတွေရဲ့ဘဝကိုရည်ညွှန်းသုံးလို့ရှိတယ်လို့ဆိုပါတယ်။ဒီနေ့တော့ကျမတို့မြန်မာမှာကြောင်ထိုးခံနေရတာဘေးချိတ်ခံနေရတာရောင်းထွက်လို့မလွယ်တဲ့ပစ္စည်းမျိုးနဲ့တူတယ်လို့လဲဆိုနိုင်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Kubi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ These days if you are not married by the time you are 30 people consider you're on the shelf
ခုကေအသက်30ပြည့်လို့မှအိမ်တောင်မကြဘူးဆိုရင်ရောင်းမစွန်တော့ဘူးလို့ယူဆကြတာတွေ့ရတယ်လို့ကြေညာရပါတယ်George Kubi ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
These days if you are not married by the time you are 30 people consider you're on the shelf
ဒီတဲ့ပါ shelf ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
shelf life on the shelf
ပြောဖြစ်ကြပါတယ်နောက်တဲ့ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
VOA မြန်မာပိုင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေတာပါရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့
လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်မှာပါလိုင်းတိုမီတာ24 kHz 11239လိုင်းတိုမီတာ32 kHz 9325လိုင်းတိုမီတာ49 kHz 9433တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA မြန်မာပိုင်းကနေအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်နေရမှာဒီကနေ့တနင်္ဂနွေနေ့ညအစီအစဉ်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကနေမြန်မာပြည်ကပေးစာများအစီအစဉ်တွေကိုတင်ဆက်မှာပါရှင်။အခုတော့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။နိုင်ငံတကာရောက်မြန်မာရွှေပြောင်းအလုပ်သမားတွေရဲ့အခွင့်အရေးကာကွယ်ရေးနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားပါတယ်။ကိုသားညိုဦးနဲ့အတူထုတ်လုပ်သူမဆုမွန်ကတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညပိုင်းဒက်လီလိုက်စီစဉ်ကနေပြီးတော့ကျူးစွပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီနိုင်ငံတကာမှာတွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေအတွက်မြန်မာနိုင်ငံဆွေးရနေပြီးတော့နောက်ပိုင်းမှာအကူအညီပေးတယ်ဆိုပြီးပြောပါတယ်ဒီအကူအညီတွေဘယ်လောက်ထိထိရောက်ရှိတယ်လဲအကူအညီတွေဘယ်လိုပေးနေလဲဒီအကြောင်းတွေကိုဆွေးနွေးမှာပါကျွန်တော်တို့အချိန်ရရဲ့အကြောင်းကျွန်တော်တို့ဒီအလုပ်သမားဝန်ကြီးဌာနကိုလည်းဖုန်းခေါ်လို့မရပါဘူးဒီအတိုင်းကြောင့်မလို့အာဏာပိုင်ဘက်ကတော့ပြောဆိုမဲ့လူမရှိပါဘူးဒါပေမဲ့ဒီအလုပ်သမားကြီးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတဲ့လူတွေကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့ဥကြောတောင်းဖြစ်ပါတယ်သူကတော့ဒီထိုင်းနိုင်ငံအခြေစိုက်ပြီးတော့ဒီမြန်မာအရေးမြန်မာအလို့သမားရေးကိုကူညီဆောင်ရွက်ပေးနေသူပါဒီမြန်မာတန်ယုံကလည်းသူတို့ဒီအလို့သမားရေးဆောင်ဖို့ကော်မတီဖွဲ့ပေးထားတဲ့အထက်မှာပါဝင်ပါတယ်နောက်တူကတော့ဦးမြတ်ကျော်ဝင်ဖြစ်ပါတယ်သူကတော့ဒီပင်လယ်ကူးသင်္ဘောသားအလို့သမားများအဖွဲ့ချုပ်ရဲ့လှုပ်မှုဆောင်ဖြစ်ပါတယ်ကျန်တဲ့ကျွန်တော်ဒီတချို့အလို့သမားတွေနဲ့သက်ဆိုင်ရာနိုင်ငံချို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်လည်းရှိပါတယ်ဒီမြန်မာနိုင်ငံမှာပြောမယ်ဆိုလို့ရှင်တော့ဒီအလို့သမားတွေဟာဒီအာရှမှာဆိုလို့ရှင်မလေးရှား၊ကိုရီးယား၊ထိုင်းစတဲ့နိုင်ငံတွေကိုသွားရောက်အလုပ်လုပ်ကြတာများလို့ပဲအရှိအလေပိုင်းဖြစ်တဲ့ဒီဒူဘိုင်းတို့ UAE တို့သွားပြီးတော့လုပ်နေတဲ့လူလည်းရှိပါတယ်မကြခင်ကဆိုရင်ဒီပြဿနာရက်ဒီဥမာဆိုလို့ရှင်နော်ဝေးတင်မောမှာဆိုလို့ရှင်မြန်မာလူသမားတွေတည်ဆုံခဲ့တဲ့ကိစ္စမျိုးတွေမကြခင်ကပဲအီရန်တင်မောမှာဆိုလို့ရှင်လည်းဒီမြန်မာပင်လယ်ကူးတင်မောသားတွေပါဝင်တဲ့ကိစ္စနောက်တလောကပဲကျွန်တော်အင်ဒိုနီးရှားဘက်မှာဆိုလို့ရှင်မြန်မာလူသမားတွေအဲ့ဒီမှာနှိပ်စက်ခံရပြီးတော့ကျုံးပေါ်မှာပေးမိနေတဲ့ကိစ္စဒီလူကုန်ကူးခံရတဲ့ကိစ္စမကြခင်ကျွန်တော်သတင်းကဆိုလို့ရှိရင်ထိုင်းနိုင်ငံတောင်ပိုင်းမှာဆိုလို့ရှိရင်မြန်မာနိုင်ငံကဆူတဲ့ဒီမွတ်စလင်တွေတချို့ဒီလူကုန်ကူးခံရတဲ့ကိစ္စဒီသတင်းရတဲ့အမျိုးမျိုးဖြစ်နေတာရှိပါတယ်အဲ့တော့ကျွန်တော်အရင်ဆုံးဦးကျော်တောင်ကိုဖိတ်ခေါ်ချင်ပါတယ်ဦးကျော်တောင်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်ခင်ဗျ
ဦးကျော်တောင်ကအခုလက်ရှိမြန်မာတန်ယုံကဖွဲ့စည်းပေးထားတဲ့ဒီမြန်မာရေးအတွက်မြန်မာလူသမားရေးအတွက်ကူညီဆောင်ရွက်ဖို့အတွက်အဖွဲ့ဝင်ထဲမှာပါပါတယ်နော်
ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျွန်တော်သိချင်တာကအခုမြန်မာဆွေရကပြောင်းလဲလာတဲ့အခြေအနေနောက်မှာခုနလိုမျိုးပေါ့ပြဿနာတွေဖြစ်တဲ့အခြေအနေတွေပေါ်မှာမြန်မာဆွေရကတတ်နိုင်တလောက်တော့ကျွန်တော်တို့လက်လန်းမိအောင်လို့တွားရောက်ပြီးတော့ဒီအလုပ်သမားတွေကိုတွေးဆတာအကူအညီပေးတာမျိုးတွေပေါ့နော်ဖြစ်ရတော်များများမှာနောက်ပိုင်းမှာဖြစ်တဲ့ပြဿနာတော်များများမှာကျွန်တော်လုပ်နေတာတော့သတိထားမိပါတယ်ခင်ဗျာအဲ့တော့ဟိုထိုင်းနိုင်ငံမှာကောမြန်မာဆွေရကအလုပ်သမားတွေနဲ့ပတ်သက်လို့ပြဿနာတွေဖြစ်လာရင်ဘယ်လောက်ထိလှုပ်ဆောင်ပေးတဲ့အခြေအနေရှိပါလဲခင်ဗျာဘယ်လိုသုံးသပ်မိပါလဲ
အော်ရင်းတော့လွန်ခဲ့တဲ့နှစ်ပေါင်း20 30တုန်းကာလနဲ့စာလို့ရှိရင်တော့ခုဒီခုသိဆိုင်သမဂ္ဂလက်ထက်မှာတော့ဒီအလုပ်သမားတွေကိစ္စဖက်ကိုတဒတ်တအားလုပ်နေတော့ကျွန်တော်တို့သတိထားမိပါတယ်ကျွန်တော်တို့လည်းပဲအဲဒီမြန်မာတန်ယုံနဲ့ပူးပေါင်းပြီးတော့ကဟိုအလုပ်သမားတွေရဲ့ကိစ္စအတော်များများကိုဝန်းဝန်းပြီးတော့ဆောင်ရွက်ပေးပါတယ်သို့တော့ဟိုပြဿနာတွေကအများကြီးလုံနိုင်တာကနည်းနည်းဆိုတာတော့သတိထားမိတယ်ဗျအထူးသဖြင့်ကျွန်တော်ကဒီထိုင်းနိုင်ငံအထက်မှာဟိုအရင်ကတည်းကလွန်ခဲ့တဲ့နှစ်ပေါင်း10ကျော်လောက်တည်းကစပြီးတော့မှအလုပ်သမားရေးကိုတတ်နိုင်တယ်လားလှုပ်လာတဲ့ရေချက်ကတော့မတရားဖိနှိပ်ခံနေရတဲ့ကျွန်တော်တို့မြန်မာအလုပ်သမားတွေအတွက်ကျွန်တော်တတ်နိုင်တယ်လားလုံးမယ်အဲ့ဒီမှာဘယ်လိုတွေနဲ့ကျွန်တော်တို့မျက်နှာရှင်းဆိုင်တွေ့လဲဆိုတော့မတရားလုပ်တဲ့ထိုင်းရေထိုင်းလုပ်ငန်းရှင်နဲ့ထိုင်းလူမျိုးတွေနဲ့တွေ့တာဟုတ်ဒါပေမဲ့ဒီသမ္မတရေးဦးသိန်းစင်တက်လာပိုင်းတက်လာပြီးတဲ့နောက်ပိုင်းမှာ MOU နဲ့အလုပ်သမားတွေထိုင်းဘက်ကိုတင်ပို့လာရတယ်
ဟုတ်ကဲ့
အဲ့ဒီမှာကျွန်တော်ကဒီထိုင်းဘက်ကထိုင်းလုံခြုံရေးတို့ထိုင်းအင်ဂျီတို့နဲ့မျက်နှာရှင်းဆိုင်ဖြည့်ရှင်းရကနေပြီးတော့ကျွန်တော်တို့ဒီအလို့သမားဝန်ကြီးဌာနနဲ့အဲဒီအေဂျင်စီတွေဆိုတဲ့ပွဲစားတွေနဲ့ကျွန်တော်နဲ့မျက်နှာရှင်းဆိုင် လာပြီးတော့မှတွေ့နေတာဟာအင်မတန်ကိုစိတ်မကောင်းစရာတွေဖြစ်တယ
်ဟုတ်ကဲ့ MOU ကိစ္စကိုကျွန်တော်နောက်ပိုင်းသီးခြားတက်တက်လေးထပ်မေးပါမယ်ဦးကျော်တောင်ကျွန်တော်လည်းထပ်မေးချင်တာကအခုနောက်ပိုင်းဒီမြန်မာလူထုမားတွေတခုခုပြဿနာတက်တယ်ဟိုတလောဆိုလို့ရှင်တော့ဒီထိုင်းတောက်ဒီ Thai back ကဒီမြန်မာလူထုမားနှစ်ဦးပေါ့နော်ကော့တောင်ကျွန်းကိစ္စလူငယ်နှစ်ဦးကိစ္စဆိုလို့ရှင်တန်ယုံကနေပြီးတော့ဝင်ရောက်လှုပ်ပေးတာတွေ့ရပါတယ်အကယ်၍မြန်မာလူထုမားတွေတစုံတစ်ခုပြဿနာဖြစ်လို့တန်ယုံအကူအညီတောင်းရင်ရောအခုနောက်ပိုင်းလှုပ်ပေးနိုင်မှုဘယ်လောက်ရှိလဲ
လှုပ်ပေးနိုင်မှုဆိုတာကတော့တချို့ဟိုတိတိကျကျအလောက်ကန်နေဆိုလို့ရှင်လိုက်ပြီးတော့လှုပ်ပေးပါတယ်ဥပမာဆိုလို့ရှင်ရင်ပြီးခဲ့တဲ့အဲဟွာပေါ့ဟို၃ရက်နေ့ကစူရမ်မှာတနတ်ဒီအလောက်အားခါတောင်းတဲ့အတွက်တနတ်နဲ့ပြည့်တဲ့အတွက်လုံးဝရှင်ကတနတ်နဲ့ပြစ်ပလိုက်တဲ့အတွက်မွန်အလုသမားတရားမှာပကုံးကိုဖောက်ထွက်သွားတယ်အဲ့ဒီအလုသမားကိစ္စကိုဆိုလို့ရှိရင်ကျွန်တော်တို့လာမဲ့တလင်းလာနေမှာတန်ယုံကတန်မကြီးနဲ့တွေ့ဆုံပြီးတော့မှကျွန်တော်တို့ဒီမှာထိုင်းဘူရေးတပ်ဖွဲ့ကိုသွားပြီးတော့မှအမှုဖွင့်ပြီးတော့မှကူညီပေးလို့ဆောင်ရွက်ထားတာရှိတယ်ဗျဟိုအရန်လက်လန်းဝေးတဲ့နေရာမျိုးတို့တွေမသိနိုင်တဲ့နေရာတွေတော့ရှိတော့ရှိတယ်သို့တော့ကျွန်တော်ဇောကပြောသလိုပဲတန်းရှိရှိတဲ့အလုသမားရေးကိစ္စကိုလုပ်ဖို့အတွက်တော့ဒီခုလက်ရှိရှိနေတဲ့အခင်းအကျင်းလောက်နဲ့တော့အဆင်မပြေဘူးဗျ။
ဟုတ်ကဲ့ MOU နဲ့လာတဲ့အလုသမားတွေမကောက်ဘူးရိုးရိုးဒီနေဆက်ကနေပြီးတော့ဖြတ်ကျော်ပြီးတော့ဝင်လာတဲ့အလုသမားတွေပါတခုခုမြန်မာနိုင်ငံသားတခုခုဖြစ်အကူအညီတောင်းလို့ရလား
။အကူအညီတောင်းလို့ရတာရှိတယ်မရတာရှိတယ်။အဓိကကတော့ဒီဘက်ကိုလာတဲ့အချင်းမှာဟိုတခြားဖက်ကြီးခံရတာတခြားလောကတောင်းမရတာနှိမ့်ဆက်ခံရတာတွေကြတဲ့အခါမှာတရားဝင်အလို့သမားဖြစ်မှကျွန်တော်တို့အကူအညီပေးလို့ရနိုင်ပါတယ်။တရားဝင်နေထိုင်ခွင့်မရှိတဲ့အလို့သမားတွေကြတော့တင်မှုတည်ခင်းကိုတော့လုပ်လို့ရတယ်။ကျန်တဲ့အခွင့်အရေးတောင်းဆိုတဲ့အပိုင်းတွေလောကတွေတောင်းဆိုတဲ့အပိုင်းတွေကြတော့မရတတ်ဘူ
း။ဦးကျော်တောင်းကိုထည့်ထားတယ်ဆိုတော့တန်ယုံဘက်ကရောဦးကျော်တောင်းကိုထည့်ထားဆိုတော့တန်ယုံဘက်ကရောပူးပေါင်းဆောင်မှုဘယ်လောက်ရှိလဲ
။တန်ယုံဘက်ကတော့ကျွန်တော်တို့ဒီခရီးသွားလာခင်းစာရွက်စာတမ်းတွေထုတ်ပေးတယ်။ဥပမာအလို့သမားတွေစုလိုက်ပြုံလိုက်ကိစ္စကိုကျွန်တော်တို့ရေးသွားရကူညီမယ်။နောက်ပြီးတော့အလို့သမားဝန်ကြီးဌာနနောက်ပြီးတော့ပြဿနာဖြေရှင်းတဲ့ရုံးတွေရေးစခန်းတွေကိုသွားမေးဆိုလို့ရှိရင်ကျွန်တော်တို့ကိုတာမကြီးကနေပြီးတော့တန်ယုံအလို့သမားကူညီစောင့်ရှောက်ရေးကော်မတီဝင်ဖြစ်ကတ်ထုတ်ပေးထားတယ်အဲ့ဒီကတ်ကိုထုတ်ပြလိုက်သောအပြင်ထိုင်းဆွေအောင်ကနေပြီးတော့ကျွန်တော်တို့ကိုအလို့သမားကူညီစောင့်ရှောက်မဲ့လူတွေတန်ယုံကလွှတ်လိုက်တဲ့လူတွေအဖြစ်အတိမတ်ပြုတယ်ဗျဒါတီးပင်းလင်းကျွန်တော်တို့လောသမကူညီစောင်းဆောင်ရေးကိစ္စတွေမှာတော်တော်ကိုအရာရောက်တယ်လို့ပြောလို့ရတယ်
ဟုတ်ကဲ့ဦးကျော်တောင်းလေးလိုက်ပေါ်မှာခဏနေပေးပါအောင်ကျွန်တော်နောက်ပိုင်းထပ်ခေါ်ပါမယ်ကျွန်တော်နောက်တူခေါ်ချင်လို့ဦးမြတ်ကျော်ဝင်းသူကတော့ပင်လယ်ကူးတင်မောသားလောသမများအဖွဲ့ချုပ်ရဲ့လုံမှုဆောင်ဖြစ်ပါတယ်ဦးမြတ်ကျော်ဝင်းကြားပါလားခင်ဗျာ
ကြားပါပဲ
ဟုတ်ကဲ့ဦးမြတ်ကျော်ဝင်းရဲ့အခုတလောမှာနည်းနည်းလေးကျွန်တော်တို့ဒီပြဿနာမျိုးစုံကြားရတဲ့အထက်မှာမြန်မာတင်မောသားတွေတော်တော်ဒုက္ခရောက်တဲ့အခြေအနေပါတလောကဆိုလို့ရှိရင်ဒီခါမှာဒီရုရှားဘက်မှာဒီမိသွားတဲ့တင်မောသားတွေရေတဲ့တင်မောပါသွားတဲ့တင်မောသားတွေဖြစ်လို့မကြခင်ရဆိုလို့ရှိရင်လေအီရန်မှာဖန်ခါတဲ့တင်မောမှာမြန်မာတင်မောသားတွေပါပါတယ်ခင်ဗျာအဲ့တော့ဒီတင်မောသားတွေရေးကိစ္စကလည
်း
နည်းနည်းလေးဟိုပို့ပြီးတော့ကျွန်တော်ပြဿနာတရားအနေနဲ့ကင်တွေ့ရမယ့်ဟာရှိလာတော့အခုအစိုးရဘက်ကဒီမြန်မာတင်မောသားတွေနဲ့ပတ်သက်လို့အခုဆောင်ရွက်မှုတုံ့ပြန်မှုနဲ့ပတ်သက်လို့ဦးကျော်ဦးမြတ်ကျော်ဝင်းဘယ်လိုမြင်ပါလဲခင်ဗျာဒီရုရှားကိစ္စဖြစ်စီအီရန်ကိစ္စဖြစ်စီအပေါ်မှာပါဟုတ်ပါဘူ
းအဲရုရှားမှာဖြစ်တဲ့ကိစ္စကတော့ကျွန်တော်တို့နိုင်ငံအစိုးရအများကြီးကြိုးပါလေတိုင်းရုံးဝန်ကြီးတွေဝင်ထားကြတယ်ရောတိုင်းရုံးတွေကပူပေါင်းပြီးတော့ဒီမနက်ကမော်စကိုမှာရှိတဲ့ရုရှားနိုင်ငံမော်စကိုမှာရှိတဲ့ဒီမတိုင်းရုံးတွေရောဒီမနက်ကလည်းဒီကနေပူပေါင်းပြီးတော့ရုရှားဆိုတဲ့လုပ်ပြီးလို့ကျွန်တော်တို့ဒီခရီးရောင်းနေတယ်ကျန်ရရှိပါလေဟိုပြောက်ဆုံးကတော့လုံးဝ၄ရက်ကတော့ဘယ်လိုနဲ့ပါသွားလဲတကယ်မရဘူးပေါ့ဗျာအပေါ်ကတော့တော်တော်လေးရင်သက်ဆိုင်အများကြီးကောင်းလာပါလေအဲ့လိုပဲအီရန်ကိစ္စမှာလည်းကျွန်တော်တို့အကျိုးကျတော့ဒီကောင်းကြီးဒီလူကြောင့်ပေါ့ဆိုရင်ဒီလူကြောင့်ဥစ္စာနာတော့ request လုပ်တယ်တိုင်းဓမ္မတိုင်းကလည်း request လုပ်တယ်အီရန်မှာဖန်ဆန်ရတဲ့သမောမှာဗမာသမောသားစတဲ့အောင်ပါလေလို့သိရပါလေအဲ့ဒီကလေးတွေရောအမဒီဒုက္ခမဟုတ်ရဲ့ဒီလိုကြီးကြီးကြံတဲ့တက္ကနာလေးပဲကြားရှိပါတယ်ဒီကနေပြီးတော့သမောကိုထပ်ပေါင်းရတဲ့ max line ကနေရှိရတယ်ဒီပြောတယ်နိုင်နဲ့တိတ်မကြပါဘူးဖြစ်ပြီးလိုက်ပါလေ
ဟုတ်ကဲ့
ဒီကလေးတွေလည်းဖုန်းဖြစ်တယ်ဟုတ်ပါပါ
နောက်တစ်ခုသိချင်တာတော့ဒါကတော့နိုင်ငံတကာသတင်းတွေမှာတက်လာတဲ့မြန်မာသင်္ဘောသားတွေရဲ့ပြဿနာပေါ့နိုင်ငံတကာသတင်းဆာမင်နာတွေပေါ်မရောက်လာတဲ့အခြေအနေတွေရှိပါတယ်ဥမာသင်္ဘောသားချို့သူတို့သင်္ဘောကုမ္ပဏီကနေပြီးတော့အာမတရားဖိနှိပ်ခံရတာအလုလကစားမပေးတာတခြားအခြေအနေဒီလိုပြဿနာမျိုးတွေအပေါ်မှာကိုတက်ဆိုင်ရာတန်ယုံနေနောက်တစ်ခုအလုသမားဝန်ကြီးဌာနတွေကအကူအညီပေးတာနောက်ပိုင်းမှာအခြေအနေဘယ်လိုရှိပါလဲထိရောက်ရလား
ကျွန်တော်ဆိုရင်ကတော့လိုက်တဲ့က35လို့ရှိတယ်ဗျာအခုတော့သင်္ဘောသားဆက်ကြုံပါပဲဒီတော့ဒီလိုနေပါလေကျွန်တော်တို့တန်တန်းလျှောက်မှာတော့အခုလက်ရှိအစိုးရကျလာတဲ့အချိန်မှာအများကြီးလူကြီးတယ်ညာရည်ကူညီတောင်းရရတယ်။တိုင်းရောလည်းအတုံးကိုင်းနဲ့ချပင်းနဲ့ဒေနေနာမှာပဲဖြစ်ဒီကြပနာပဲဖြစ်ဖြစ်။ဘုမာတိုင်းရောရှိတဲ့နိုင်ငံတွေမှာအကုန်လုံးကဇိုးရတဲ့အပိတ်ပြပါလေ။ ့ရလေတန်းကြီးကျောင်းကြားတဲ့နည်းအဲဒါမှကြီးကဆပ်ပေါ့ကသူတန်ရုံအတွင်းရုံတွေကအကုန်လုံးကဆိုင်းဝင်းကြည့်ကြတာဟိုသူကလည်းနေရတော့ကျွန်တော်တော်တော်လေးသင်တန်းပြီးလို့ပါပဲကျွန်တော်တို့ကလောကမှာလည်းပေါ့ကဒီမှာလေပေါ့ကလမ်းမအမှန်ကြီးရှိကလေးလမ်းမအပြည့်ကြီးလိုက်တာလည်းရှိအတူတူကျွန်တော်ကတိတ်ကြည့်ကြည့်နေရတာပါဘူးအဖြစ်အမှန်ကြီးတော့လည်းနိုင်ငံတော်ဆိုတာလည်းဘယ်ကလည်းကျွန်တော်လည်းဝင်ကြည့်ပါပဲအဲ့ဒါကြောင့်လည်းအရှင်ကြည့်တာပေါ့နော်အတူတူကကျမကဟိုအမေကလည်းဒါကလည်းမတူတာနဲ့ပြောလို့တက်ကြပြီးကြတယ်အဲ့ဒါကိုတက်လာပြီးကျွန်တော်ဆွဲတဲ့ဝင်လို့သိနေကြောင်းနော်ဘူးလို့လည်းမရဘူးသူကပေါင်းစုံနေတယ်ဆက်ကအပြည့်အစုံကစမောသားတွေမှသူမရှိဘူးလို့နော်ပြောပါအောင်ဆက်ပြောနေပါလား
ဟုတ်ကဲ့ခင်ဗျအခုဒီပင်လယ်ကူးတင်မောသားအလုသမားများအဖွဲ့ချုပ်အနေနဲ့မြန်မာနိုင်ငံထဲမှာရပ်တည်ပြီးတော့ဖွဲ့စည်းထားတဲ့ကိစ္စမှာကောအစိုးရဘက်ကဘယ်လောက်ပူးပေါင်းဆောင်ရွက်မှုရှိလဲနောက်တစ်ခုပင်လယ်ကူးတင်မောသားအလုသမားများအဖွဲ့ချုပ်ကိုယ်တိုင်ကရောဒီတင်မောသားတွေအတွက်ကိုဘယ်လောက်ထိအကူအညီပေးနေလဲဆောင်ရွက်ပေးနေလဲ
ဟုတ်ပါပြီကျွန်တော်တို့မြန်မာနိုင်ငံပင်လယ်ကူးတင်မောသားအလုသမားများအဖွဲ့ချုပ်ကဒီနိုင်ငံတော်တမားဦးသိန်းစုံတက်လာပြီးမှကျွန်တော်တို့ပြန်လည်ဖွဲ့စည်းရအောင်ဆိုရင်ဆုံးနေရှိပါပြီကျွန်တော်တို့တက်တန်းတစ်ခုအောင်လည်းကြပါရယ်။နောက်အခုကျွန်တော်တို့ပြန်လဲရေးတော့ရမှာပေါ့ကျွန်တော်သားတွေကလည်းပြန်လဲမဲတယ်နဲ့ဒီကတော့ရေးတော့မင်းကျွန်တော်တို့လည်းပြန်ပါရင်ပြန်ဆောင်ရွက်ပြရမှာပေါ့။အဲ့လိုပဲရေးချယ်ဝေးလုပ်တယ်။အဲ့ဒါကိုလည်းနိုင်ငံတော်ဖြစ်အလို့သမားဝန်ကြီးဌာနကအဖြစ်ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကအကုန်ပါပါရယ်။နောက်ပြီးတော့အပြည့်အစုံအလို့သမားအစိုးရတို့အားရလို့ပေါ့ရအောင်နောက်ပြီးတော့အားရဖို့ information နဲ့ marine organization ဒီကရုပ်ကြီးကြောင့်ပဲဒီအကုန်လုံးပါဝင်ပြီးသွားပြီးတော့တောင်ရက်တဲ့တည်းကျွန်တော်တို့အပြင်ကတက္ကသိုလ်လုံးကိုလုပ်ပိုင်နေရှိတယ်။ဘာသာလုံးကဖြစ်တဲ့တမောလာသက်သနာတွေလည်းဒီလိုနဲ့အဆရာပေါ်ကြီးနဲ့ချိတ်ဆက်ပြီးလုပ်ကြရတယ်။ချိုးပြီးပဲဒီနိုင်ငံဆိုကတာယုံတွေရှိတဲ့နိုင်ငံတွေမှာလည်းကျွန်တော်တို့ဒီကနေပြီးတော့အစီအစဉ်တောင်းတွေဆောင်ရွက်ပေးကြတယ်။ဒီပေါ်ဆောင်ရွက်တော့တော်တော်လေးအောင်မြင်ပါရဲ့ကျွန်တော်တို့ဒီနောက်ပိုင်းမှာဆိုလို့ရှိရင်ဒီကြီးတဲ့ကိစ္စတွေပေါ်တော့အဆရာလာကမရသေးတာတွေအမျိုးရည်ရောမြတ်တတာလေးအဘဇလေးများပြန်ကလေးမပြေမလို့ပြန်ချက်ခါလာပြီအဲဒါပြန်တောင်းဆိုရပါတယ
်ဟုတ်ကဲ့ကျွန်တော
်တရားရတယ်လို့ဖြစ်ဆိုရတယ်လို့ကျွန်တော်တို့ဘယ်လိုနော်တန်တာရောတန်တာရှိရှိပါဟု
တ်ကဲ့ခင်ဗျမြန်မာနိုင်ငံဒီတင်မောသားတော်များများကလည်းကျွန်တော်တို့တိရလောက်ရှိုးချော့ပေါ့ဒီပုံစံမျိုးနဲ့အရင်ဆုံးထွက်ကြတာများလေအဲ့တော့ထွက်ပြီးတော့မှရရကုမ္ပဏီနေနေနဲ့တက်သွားရတယ်အဲ့တော့အဲ့ဒီခြေနေအောက်မှာလည်းတော်တော်များများကဟိုအမျက်ထုတ်မှုခံနေရတယ်လို့ကျွန်တော်သိရပါတယ်ခင်ဗျအဲ့ဒီအခြေအနေနဲ့ပတ်သက်လို့ကောဒီအစိုးရဘက်ကဖြစ်စီဒီအဖွဲ့ချုပ်ကဖြစ်စီဘာတွေများလုပ်ပြီးနေလဲခင်ဗျဟု
တ်ပါပြီအရင်ကတော့ဖြစ်တော့ဗျာဟိုမာဆာကဆိုတော့ဖြစ်လက်ထက်တော့အဲ့ဒီလိုပဲဒီကောင်းကောင်းတို့အလို့ဖြစ်ကြရဲဟိုမှာပဲဓမ္မကြီးတွေတိုင်ဆောင်နေအဲစီစီစီရောပတ်စုံတွေရောဒီကျွန်တော်တမောလာဆိုင်ဆရာမျိုးကိုတက်ရတယ်ဒါနဲ့အခုအပြည်ပြည်ဆိုင်ရာရေကြောင်းဖွဲ့ချုပ်တွေအလုံးစမားဖွဲ့ချုပ်တွေနဲ့ကြာတမ်းနဲ့စီစီကားကသူတို့ရောက်တဲ့နိုင်ငံတွေမှာဖြစ်ခံရတယ်အဲ့လိုလည်းတက်ဆိုင်ရာနေဝရယ်ဟိုတောင်းတောင်းတကယ်မှန်ကန်ပုံမောက်ကမလို့ရတော့မတင်ရတော့ဘူးဟောဆိုတမောဟိုအရေးယူတာရတယ်ပုံလေးယူခါရတယ်အဲ့တော့နောက်ပိုင်းတော့ကလေးတွေကအမှန်တွေပဲလက်လက်ကဒီကလေးလက်လက်လက်ဆိုင်ရာလာတယ်နော်တရားဝင်ထုတ်ပြန်ရအောင်အခုကျွန်တော်ရုရှားတမောဟိုဖြစ်တဲ့ကိစ္စအရင်း50လောက်ကျွန်တော်ကဒီအဝေးလက်မှတ်တွေဆုံးရှိတယ် CDV ပတ်စုံရကြည့်တယ်ကျွန်တော်တို့ကြိုးပြရှိပါတယ်အခုနောက်ပိုင်းဆိုတော့သူကရောက်တဲ့နိုင်ငံတွေမှာလက်မှတ်တွေဖြစ်တယ်ဒီလက်မှတ်တွေဖြစ်တဲ့ပုံစံမျိုးတော့ချက်ပြောပြရတယ်ကျွန်တော်ဗမာပြည်မှာရေကောင်းဦးကြီးကလည်းကျွန်တော်တို့ဒီမှာတမောသားတွေရဲ့အမှန်တမောအကုန်ရှိတယ်အကုန်ရှိတဲ့ဆိုသူကလမ်းလေးလိုက်ကြတယ်ရှင်လူဦးသွားဖို့သူကသက်သနာချက်တွေသူတို့မတင်ပါဘူးအဲ့ဒီတမောသားကိုချက်တယ်ကျွန်တော်တို့ဒီအချက်များလေးတွေကျွန်တော်တို့ချက်ပြေလို့ရတယ
်ဟုတ်ကဲ့
သူကမှန်ကန်တယ်ဘာလို့လဲဆိုတော့တော့ဆက်ကြရမ်းရှိပြီးတော့လဲဝပါလေ
အခုမြက်ကြုံဝင်ကျွန်တော်ဦးမြက်ကြုံဝင်ကျွန်တော်နောက်တစ်ချက်မြည်ချင်းပါလေချို့တင်မောသားတွေကသူတို့ဒီကုမ္ပဏီတွေရဲ့မျက်ထုတ်မှုခါတဲ့အခါမှာသူတို့ငငယ်တကာတင်မောသားဖွဲ့စည်းတခုရှိပါလေအဲ့ဒါကိုတိုင်ကြားတယ်သူတို့ရော်ကြီးတွေပါတွေရလို့ရှင့်ရင်ပြန်လာလို့ရှင့်ပြန်လာလို့ရှင့်လို့ရှင့်တချို့ပြဿနာတက်တယ်လို့သိရပါတယ်ခင်ဗျအဲ့ကိစ္စတွေကရော
အဲ့ဒါလေးပြောပြရစီကျွန်တော်ကိုယ်တိုင်ပဲအဲ့လိုပဲဖြစ်ခဲ့ပြီးပါကြာပါပြီဟိုဒီဆိုရလက်ထတော်မူပေါ့ဗျာအရင်မှကလာဆိုရလက်ထမှာပါဒီကနေ့ကလည်းတမောလိုက်ကြတော့ကျွန်တော်တို့ဆိုအဲ့လိုပဲကိုကတော့တိုင်လာမဟုတ်ဘူးကိုကဒီနိုင်ငံသားတမောသားတွေကဒီဒီတိုင်ဝမ်နေထောင်ကောင်တွေကတိုင်နေကိုလည်းဒီလိုလုပ်တာဟိုတမောသားပေါင်းလို့ miss ကြည့်တော့တိုင်လိုက်တော့သူတို့တိုင်နေတဲ့ကိုယ်ကဘာလဲအဲ့ဒီနိုင်ငံသားတွေလည်းရတယ်ကိုလည်းရတယ်ရရင်ကျွန်တော်တို့ဒီမဆလာဆိုတာကတော့လည်းရေကြောင်းကြည့်တာကိုပြောဆိုပြအားရတယ်အပြီးတော့ကိုကတိုင်လို့မရှိဘူးဒီလိုဒီလိုလည်းမရှိဘူးဒါပေမဲ့ကိုမတိုင်လိုက်တော့ပြစ်တာလွတ်တယ်ဒီကြတဲ့ကိုဒီလိုပြန်ပေးရတယ်သူတို့ပုံကြီးပဲပြန်ပေးကြလားဒါမှမဟုတ်ရင်သူတို့ပဲပြန်ရတော့မဟုတ်ဘူးကျွန်တော်တို့ရော အမှန်ကအဲ့လိုဆောင်ရပြီးတဲ့အတွက်ကျွန်တော်နောက်ဆုံးတော့ချက်ချင်းလိုလိုလိုက်ချရတာကြီးချိန်ရပြီပါ
အခုရောဘယ်လိုရှိပါလဲခင
်ဗျအခုကတော့မရဘူးအဲ့လိုတိုင်ခွင့်ကကျုံလည်းမလို့တော့ဘဝကလာကြပြီးတိုးပြီးလိုက်ပြီကျုံကတော့မှမဆက်လာဆိုတာပြီပါနော်ခင်ဗျာလည်းဒါမှမဟုတ်ဒီကဲတာပဲအဲ့ဒါဆိုတော့ဒီကတော့ဒီအိမ်မတန်ဖက်ကန်လာတာလေးတယ်ကျွန်တော်က
ဟုတ်ကဲ
့ကျွန်တော်ပြပြောတော့မှဒေါ်လာလေးနဲ့ဆောင်းအောင်လို့ရတယ်ပုံတော်နဲ့လို့ရတာကျွန်တော်တို့အောက်ကဆိုရင်ကျွန်တော်တို့အချင်းချင်းတည်းရတော့ကျွန်တော်တို့ရာပြီးရင်းအားရဆောက်ပါပြီဒါများပါပြီလို့ဖြစ်နေတာအခုကတော့ဗာဖြစ်သွားပြီလေဆိုတော့ဥပဒေကြောင်းသွားပြီအများဆုံးသမောရလာကရှိတာပြရမယ်ကျွန်တော်တို့ကလည်းတောင်းဆိုတယ်ဒီကောင်ကလည်းပြီးပြီးတော့ကုမ္ပဏီရောက်ကဘိုးကအများဆုံးသမောရအဖြစ်ပြောရှိရတယ်အဲ့လိုဥပဒေဖြစ်လာတယ်အဲ့တော့ကျွန်တော်တို့ဒီကဘိုးကလည်းပေါင်းစုံရတဲ့လူတွေကလည်းအခုဆိုရင်ချက်ထောင်တောင်းပြလာကြပါဘူး
ဟုတ်ကဲ့
ဒီလိုတိုင်လာပြရည်တဲ့မရှိတော့ပါဘူးငယ်များလားဒီနဲ့တန်းလူတွေကျွန်တော်တို့ရတယ်မင်းမင်းလေးကလဲတော့လားဒါလေးပါပဲ
ဟုတ်ကဲ့ဦးမြတ်ကျော်ဝင်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်နောက်တစ်ခုခေါ်ချင်ပါတယ်ကျွန်တော်တောင်ကိုရီးယားနိုင်ငံကကိုစိုးမိုးသူပါတောင်ကိုရီးယားနိုင်ငံမှာပြောမယ်ဆိုလို့ရှိရင်မြန်မာအလုပ်သမားတွေအတော်များများရောက်တဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်အာရှနိုင်ငံမှာအဲ့တော့တောင်ကိုရီးယားနိုင်ငံမှာဖြစ်ပျက်တဲ့အလုပ်သမားတွေရဲ့ပြဿနာနဲ့ပတ်သက်လို့တောင်ကိုရီးယားမှာရှိတဲ့တန်ယုံကောဘယ်လောက်ထိဖြည့်ရှင်းနိုင်ပါလဲခင်ဗျာကိုစိုးမိုးသူဒီလောက်ပြောပြပါအောင
်ဟုတ်ကဲ့ခင်ဗျာရင်ကားရဲ့ဆိုင်ရင်တော့ဒီအစိုးရကထက်မှာတော့မြန်မာလူသမားတွေကူညီဖို့ဆိုပြီးတော့လူသမားတာဝန်ကိုခန့်ထားပါတယ်ဒါပေမဲ့တယောက်တည်းဖြစ်တာလည်းပါတယ်ဆိုပြီးတော့ကိုရီးယားရဲ့ဘာသာစကားရဲ့ကိုတဲ့ဘာသာစကားရဲ့ဥပဒေရဲ့အကျွမ်းကျင်မှုရဲ့ပါတဲ့အတွက်ကြောင့်မလို့သင်တလူတယောက်မကူညီနိုင်ဘူးပေါ့နော်အထူးသဖြင့်ဒီတေဆုံးတဲ့ကိစ္စတွေပါရင်ဆိုရင်တော့တန်ယုံကထိထိရောက်ဟိုပေါ့ဗောနော်ဒီတန်ယုံအပိုင်းကိုတော့လုတ်ပေးနိုင်တယ်ဗောနော်ဒီရော့ကြီးတွေပါလေဒီကိစ္စတွေပေါ့အဲဒီမဲ့လူသမားတွေရဲ့တုံ့တွင့်နေရတဲ့ခက်ခဲတွေကိုဖြည့်ရှင်းပေးနိုင်ဖို့တော့ကျွန်တော်ပြောတယ်ဘာသာစကားခက်ခဲရဲ့ဥပဒေပိုင်းဆိုင်ရာမကျွမ်းကျင်မှုရဲ့တွေကြောင့်မလို့နောက်ပြီးတော့သူတို့ရဲ့တတန်းကလည်းခဏလေးခင်ဗျာဒီလိုဖြစ်တဲ့ဘောနားလေမလို့ပဲရှိသေးတယ်ချက်ချင်းသူကပြောင်းအောင်ပြန်တော့လေအဲ့တော့သူတို့ခင်ဗျာမှာလည်းတစ်ဖက်ကကြည့်ရင်တော့တနာကြပါဘောခင်ဗျာအဲဒါမှလူသမားတွေမှာလည်းဒီကိုရီးယားမှာကအခြေအနေတော်တော်ဆိုးတယ်ခင်ဗျာအထူးသဖြင့်ဒီလူသမားတွေက3နှစ်စာချုပ်ဆိုတဲ့ဥစ္စာကိုချုပ်ပြီးလာခဲ့ရတယ်။အဲ3နှစ်စာချုပ်ကိုချုပ်တဲ့အချိန်မှာလည်းကိုကကိုရီးယားမှာဘယ်လိုအလုပ်မျိုးလုပ်ရမလဲဆိုတော့မသိဘူး။ဘယ်လိုစက်မျိုးခိုင်ရမလဲဆိုတော့မသိဘူး။ဟောဒီရောက်တော့မှအခြေအနေဆိုးတဲ့ခါကျတော့စာချုပ်ကြီးကထုတ်ထားတော့အလွဲတကူလုတ်ကြောင်းခွင့်ကိုလည်းဖိတ်ထားတယ်လေ။အဲ့တော့လုတ်ကလည်းကြောင်းလို့မရအလုပ်ကျန်းတွေကိုလည်းခိုင်းတယ်အထူးဖြင့်လုတ်ရှင်ဆိုးတွေနဲ့တွေ့ရတဲ့ခါကျတော့လူသမားတွေကနောက်ဆုံးပဒိနိုင်တဲ့ခါကြတော့ဥပဒေဖောင်သွင်းရတယ်အလုပ်ကြောင်းခွင့်လည်းမရှိတော့ထွက်ပြေးကြတာပေါ့နော်ထွက်ပြေးကြတော့မြန်မာအစိုးရကဘာလုပ်လဲဆိုတော့ဒီကိုရီးယားကိုလွှတ်တဲ့အချိန်မှာ15သိန်းကိုသဘောတင်ခိုင်းတယ်အဲထွက်ပြေးသွားရင်နောက်တဲ့15သိန်းကိုထပ်ယူပြီးတော့သိန်း30ထန်ရိုက်တယ်ပေါ့နော်အဲ့တော့ခုလူမျိုးတွေကဒီမှာလဲဒုက္ခရောက်ရတယ်ပြီးတော့သိန်း30ထန်ငွေကိုလည်းထပ်ဆောင်ရတယ်ဆိုတော့ပြေးနှခါနာတာပေါ့နော်အဲ့တော့လူကမာတွေကတော့အစိုးရနဲ့ပတ်သက်လာရင်တော့တော်တော်လေးကိုခံကျင်းကြတယ်ပေါ့နော်ဒီကိုရီးယားရောက်နေတဲ့ဒီမှာလူသမားတွေကတော့
ဟုတ်ကဲ့အခုဒီတန်ယုံဘက်ကတော့သူတို့ဒီအလုပ်သမားကြီးကဖြည့်ရှင်းဖို့ကော်မတီတွေပါပြီးဖွဲ့ပြီးတာမျိုးရောရှိပါလားတောင်ကိုရီးယားမှာပ
ါကော်မတီဖွဲ့ထားတာလည်းမရှိခင်ဗျာဒီကိုရီးယားမှာအားကောင်းတာကတော့ကျွန်တော်မြန်မာအသင်းဖွဲ့တွေအားကောင်းတယ
် writer
ဒီပေါ့နော်ဒီအလုပ်သမားတွေခက်ခဲတွေကိုဖြည့်ရှင်းပေးလို့တဲ့သူတွေဒီပုဂ္ဂလိကပေါ့နော် writer ဒီလှူရှားတဲ့သူတွေရှိတယ်နောက်တစ်ခါကိုရီးယားဆိုရတီထောင်ထားတဲ့နိုင်ငံသားလူသမားဒီထောက်ပံ့ကူညီစင်တာတွေမှာမြန်မာဝန်ထမ်းတွေတချို့ပါနော်ဝင်လုံးနေကြတာအကြောင်းမလို့ဒီမှာရှိတဲ့မြန်မာလူသမားတွေနည်းနည်းအသက်ရှူထောင်တာပေါ့နော်အဲဒီဒီတန်ယုံဘက်ကတော့ဒီမှာရှိတဲ့အဖွဲ့အစည်းတွေရဲ့အကူအညီယူပြီးတော့ဖြည့်ရှင်းတဲ့ဟာလေးတွေရှိပါတယ်ဒီမှာရှိတဲ့လူတွေနဲ့ဆက်ဆံရေးပြည်လည်အောင်လုပ်ပြီးတော့အဲသူ့အနေနဲ့စူးစမ်းမှုတွေတော့ရှိတယ်ပေါ့နော်ဆိုတော့ကျွန်တော်ပြောဆိုပေါ့ဒီတယောက်တည်းကနေပြီးတော့အကုန်လုံးလိုက်ဖြည့်ရှင်းလို့မရတာရဲ့နောက်တစ်ခါဒီကျွမ်းကျင်မှုမရှိတာတွေအကြောင်းမလို့အများကလူသမားတွေအတွက်ပြင်နှက်စရာတွေကများတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီကိစ္စမှာဒီမြန်မာနိုင်ငံလူသမားဝင်ကြီးဌာနကကောအတောင်ကိုရီးယားဘက်ကလူသမားတွေကတည်းဆက်သွယ်အကူအညီတောင်းမှုတာရှိပါလားဝင်ကြီးဌာနဆိုရင်တော့ဘာလို့ဆိုအစိုးရချင်းဆက်ဆံပြီးတော့ဖြည့်ရှင်းပေးလို့ရနိုင်တဲ့အခြေအနေရှိတာ
哦ဆင်းပြောရင်တော့ကျွန်တော်တို့ဒီကလူသမားတွေကတော့အစိုးရကိုလုံးဝဟိုမဆက်ဆံတဲ့ဒီဘာလို့နော်နီလန်ကိုတုံးနေပြီပေါ့နော်ဘာကြောင့်လဲဆိုတော့ပထမတော့ဒီဆက်ဆံကြဆက်ဆံဖို့တိုးစားတယ်ပေါ့နော်သူကလူသမားတွေကတော့တွေ့ကြုံနေရတာအမျိုးမျိုးပေါ့ဗျာအဲ့တူရတော့ဟုတ်လားမလားဟိုဖုံးမစက်နဲ့ငါ့ကိုမဆက်ဆက်နဲ့ဘိုင်ဘာနဲ့မပို့နဲ့စသဖြင့်ပေါ့နော်အဲ့လိုဖြစ်ဖြစ်ခါခါအပြောခံရတာမျိုးလည်းရှိတယ်တချို့ကျတော့ဒီအမင်းတို့ဟုတ်လားဘသူ့ကိုဖုံးဆက်လိုက်ပါဆိုရောအခုကျွန်တော်တို့ဒီ private လုပ်နေတဲ့သူတွေဖုန်းနံပါတ်ကိုပေးတယ်ပေါ့နော် ကျွန်တော်ကိုတာဝင်ကိုကိုကြည်အောင်လို့ပို့အတွက်လို့တာပေါ့နော်အလုံးမကြီးအခွန်လေးနဲ့လာစာယူထားပြီးတော့ပေါ့နော်အဲ့မဲ့အဲ့ဒီလိုဗောလီဘောပုတ်ပုတ်နေတဲ့ကြောင့်မို့ကြာတာတော့လို့သမားတွေကသူတို့အားမကိုတော့ပဲနဲ့ဒီမှာရှိတဲ့အသင်းအဖွဲ့တွေကိုလမ်းဆက်သွယ်ပြီးတော့သူတို့မှကူညီလို့ကူညီကြပါတော့လိုက်ရှာရတာတော်တော်ဒုက္ခရောက်ကြပါတယ်ဒီမှာတော့
ဟုတ်ကဲ့ပါခင်ဗျာကိုစိုးမှုသူကျေးဇူးပါပဲလေးလိုက်မောခဏနေပြီးပါအောင်ကျွန်တော်တချို့ဒီထိုင်းနိုင်ငံကအလုသမားတွေချင်းနေပြန်လှည့်ခြင်းလို့ပါအဲ့တော့ကျွန်တော်အလုသမားတယောက်ရှိပါတယ်မတ်တန်တန်ပြုံကြပါလားခင်ဗျာမတ်တန်တန်ပြုံကတော့ဒီ MOU မြန်မာနိုင်ငံရဲ့အလုသမားဝန်ကြီးဌာနရဲ့ဟုတ်ကဲ့မြန်မာနိုင်ငံအလုသမားဝန်ကြီးဌာနအစီအစဉ် MOU အစီအစဉ်နဲ့လာပြီးတော့တရားဝင်လောက်ကင်နေတဲ့လူတူဖြစ်ပါတယ်မတ်တန်တန်ပြုံအခုလိုအလုသမားဝန်ကြီးဌာနအစီအစဉ်နဲ့လာပြီးတော့လှုပ်လှုပ်တယ်အဲ့တော့ဒါကဘလောက်ထိဟိုတခြားအလုပ်သမားတွေတဲ့ပို့မှာခန်းစားခွင့်ပိုရလဲဘလို့ထူးခြားခြားအစိုးရလုပ်ပေးနိုင်တာရှိလဲအခြေအနေလေးပြောပါအောင်ဗျာအဲ့လောက်ကန်ရတဲ့အခြေအနေ
ဟုတ်ကဲ့ဒီမှာအခုလာတဲ့အဖွဲ့တွေမှာမြန်မာအမျိုးသမီး24ယောက်ပါ24ယောက်အဖွဲ့မှာဘုံဘောဖန်မီနဲ့လာတဲ့သူတွေဖြစ်ပါတယ်မြန်မာနိုင်ငံမှာနေပြီးတော့ဒီထိုင်းနိုင်ငံမှာလာလို့ဖို့အတွက်လူတစ်ယောက်ကို9သိန်းခွဲ8သိန်းတော့ကုန်ကြခံရပါတယ်အဲ့လိုကုန်ကြဖို့အတွက်ကျမတို့ကအရင်စည်းရဲ့သူများရှိရချင်းသားကြီးမှလာတဲ့သူတွေဖြစ်ပါတယ်အဲ့ဒီဟာကိုဘုံဘောဖန်မီကခေါ်လာတော့ရေတံမှုစက်ရုံကလောက်ရမယ်ဆိုလို့ခေါ်လာပြီးတော့ထိုင်းနိုင်ငံကိုရောက်တဲ့အခါမှာရေတံမှုစက်ရုံမဟုတ်ဘဲနဲ့အရင်ညစ်ပတ်တဲ့အမိုက်စက်ရုံကလောက်ရပါတယ်ဘလောက်မှညစ်ပတ်တယ်လဲဆိုရင်အဲ့ဒီအမိုက်တွေကခြေခွက်သေးခွက်တွေထိကိုင်ရတဲ့ဒီလောက်ရပါတယ်ဒီအတွက်ကျမတို့ကလည်းကိုပတ်စံကုန်ကျထားတဲ့အတွက်ကြောင့်မို့လို့ဒီလောက်ကိုပဲရအောင်လုပ်မယ်ဆိုတဲ့စိတ်ကူးနဲ့ကျမတို့လုပ်ခဲ့ပါတယ်ဒါပေမဲ့ကိုလောက်တောင်းဝင်ကြည့်အောင်လုပ်ပေးခဲ့ပြီမဲ့လောက်ရှင်ဖြစ်တဲ့သူကကျမတို့ပတ်စံအပြည့်အဝမရှင်းခဲ့ပါဘူးဒီတယောက်ကို150 250နှုန်းနဲ့သာရှင်းခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံကတန်ညာရှိဦးသိမ့်နိုင်နဲ့ဥလားထုံးတော့ကနေပြီးတော့ဒါသမားအရာရှိဦးသိမ့်နိုင်နဲ့ဥလားထုံးတော့ကနေပြီးတော့ကိုရဲ့2015ခုနှစ်မှာလာပြီးရှင်းခဲ့ပါတယ်။လာပြီးရှင်းတဲ့အခါမှာကျမတို့မိန်းကလေး24ဦးလုံးကိုညဝရီနေဆက်ကိုပြန်ပို့ပြီးတော့တလခွေးလောက်မှကြာမှဒီကိုပြန်တက်လာဖို့ပြောပါတယ်
။ညဝရီမှာနေပြီးမှဒီကိုပြန်တက်လာဖို့ဆိုတာဘယ်ကိုပြောတာလဲခင်ဗျ။ဘန်ကောက်ကူလား။ညဝရီကမှနေပြီးမှဒီကိုပြန်တက်လာဖို့ဆိုတာ
မဟုတ်ဘူးဟုတ်တယ်ညဝရီမှနေပြီးမှဒီထိုင်းနိုင်ငံကိုနောက်တစ်ခါတရားဝင်ပြန်တက်လာဖို
့ဟုတ်ကဲ့
လောက်ပါလို့သူပြောခဲ့တယ်
ဟုတ်ကဲ့
အဲ့ဒီတလားကိုအတွင်းမှာကျမတို့ညဝရီမှာနေစင်းမှာဘလို့စားပြီးဘလို့နေရမယ်အခုတလားအောင်ဒီထိုင်းနိုင်ငံမှာရောက်ခဲ့တယ်ပတ်စံအပြည့်အဝမရခဲ့တာအိမ်ကိုမပေါ့နိုင်တဲ့ကြီးကျမတို့စားဖို့တော့မရှိပါဘူ
းဒါကိုထိစပ်ပြီးတော့တိုင်ကြတာမရှိဘူးလားပြောဆိုတာမရှိဘူးလားလို့သမားဝန်ကြီးဌာနဖြစ်ဖြစ်ပေါ့
ရှိပါတယ်ကျမတို့တိုင်ကြပါတယ်ရှိပါတယ်သူ့ကိုယ်တိုင်ကိုလာရှင်းမယ်ဆိုပြီးတော့လာခဲ့ပါတယ်လာရှင်းတဲ့အခါမှာဒီတန်ယုံနဲ့ဒီထိုင်းနိုင်ငံတန်အညာရှိဦးသိန်းနိုင်နဲ့ဦးနာထွန်းနဲ့ဝေါ်ဝေါ်အေဂျင်စီပါပါပါတယ်အဲ့ဒီလူတွေကဒီမှာလောက်ဖို့အဆင်မပြေဘူးအရင်ကညစ်ပတ်တဲ့အလုပ်ဖြစ်နေတဲ့အတွက်ကြောင့်မလို့နောက်တစ်ခုအလုပ်ပြောင်းပေးမယ်နင်တို့ညဝတီနေဆက်မြုံမှာတလားဘယ်လောက်ကြာအောင်နေလို့ပြောတယ
်
အဲ့ဒီအတွက်ကျွန်တော်တို့ကပြန်ပြီးပြောတယ်သမီးကိုစားရနေရေကိုဘယ်လိုလုပ်ပေးမလဲဆိုတော့အဲ့ဒီမှာခဏတိတ်ကြီးခံနေလို့ပြောတယ်အခုချိန်ကြီးသမီးတို့ကပတ်သက်တဲ့ကြာမှလည်းမရှိ
အခုကမတ်တန်တန်ပြောတော့အခုဘာမှလဲတိုင်းမှလားညဝတီမှာပဲလား
အခုတိုင်းမှာပါတိုင်းရဲစခန်းမှာပါအခုနေနေရတာ
ရဲစခန်းမှာဆိုတာဖမ်းခံထားရတာလား
ဖမ်းခံရတာမဟုတ်ပါဘူးသူကပြန်ပို့ပေးမယ်ဆိုပြီးတော့ဒီနေ့6/5/2015မှာဒီနေ့ညနဲ့ကားနဲ့ပြန်ပို့ပေးမှာပြန်ပို့ပေးတဲ့မိန်းကလေး24ဦးကိုတိုင်းမြန်မာပေါ်စားလည်းမပါဘူးနောက်ပြီးတော့ဒီတိုင်းနိုင်ငံတာဝန်ခံလည်းမပါပဲနဲ့ထိုင်းသားသမားတွေနဲ့ကျမတို့နေဆက်ကိုပြန်ပို့မယ်ဆိုတော့ကိုယ့်အတွက်လုံခြုံမှုလည်းမရှိဘူးနောက်ပြီးတော့ passport ကိုလည်းလက်ထဲမှာမအပ်ထားပါဘူးအဲ့ဒီအတွက်ကြောင့်မို့လို့ကိုမလုံခြုံတဲ့အတွက်ကျမတို့လိုက်မသွားရဘူးဒီအတွက်ကြောင့်စိတ်ရောကနေပြီးတော့လမ်းလျှောက်ပြီးတော့ဒီထိုင်းနိုင်ငံလူပုလီဥထုံပတနာမြို့ကရဲစခန်းမှာတမီးတို့ညအိမ်ပြီးတော့နေရပါတယ
်ဟုတ်ကဲ့ပါ
အခုချိန်ဒီတမီးတို့ကဘာမှလည်းမစရတဲ့အတွက်ဒီရဲစခန်းရဲ့ရဲမှူးကြီးရဲ့ပေါ့ဇနီးပေါ့ထိုင်းအမျိုးသမီးကနေပြီးတော့မုတ်တွေအေးတွေလာပြီးကျွေးပါတယ
်ဟုတ်ကဲ့နောက်တူပါပဲအဲ့လိုပဲမြန်မာလူသမားတူပါတဲ့ကိုအေးမင်းအောင်ကိုအေးမင်းအောင်ကြားပါလားခင်ဗျဟုတ်လားကိုအေးမင်းအောင်ရဲ့တွေ့ကြုံလေးပြောပါအောင်ဟုတ်ကဲ
့အဆင်မပြေပါဘူးခင်ဗျာကျွန်တော်နေဝင်ပုံကြီးကနေပြီးတော့ကျွန်တော်တယောက်လူတယောက်လေး6တင်း8တောင်းခွဲနှုန်းပြီးဆောင်ပြီးတော့ကျွန်တော်ပြစ်လာခဲ့တာပါဒီမှာနိုင်ငံမှာစာချုပ်ထုတ်လာတဲ့ကုမ္ပဏီကဟိုဆိုတာစိတ်ရင်ကတော့ပြစ်ဆက်ဖြစ်ပါတယ်အခုကျွန်တော်လို့ရတာရေဟိုတာစိတ်ရင်ကလို့ရပါတယ်နောက်တစ်ခုနည်းနည်းပြီးစိတ်ရင်ကလို့ရပါတယ
်ဟုတ်ကဲ့အခုကြော့တောင်းကိုကျွန်တော်လည်းခေါ်ချင်ပါခုကြော့တောင်းကျွန်တော်10မိနစ်လောက်ပဲချိန်ရတော့ပါတယ်အခုဖြစ်ပျက်တွေကထိုင်းနိုင်ငံမှာဖြစ်တဲ့ကိစ္စပါ MOU စီစဉ်နဲ့လာတဲ့အလို့သမားတွေကတကယ်လို့ရမယ်သူတို့လို့ရမယ်ထင်တဲ့နေရာမှာမလို့ရဘူးတခြားနေရာမလို့ရတယ်အဲ့တော့ဒီအခြေအနေတော့တန်ယုံကမသိဘူးလားတန်ယုံကမဆောင်ရွက်ပေးနိုင်ဘူးလား
တန်ယုံကလည်းသိပါတယ်လို့သမားဝန်ကြီးဌာနကလည်းသိပါတယ်ဒါပေမဲ့ကျွန်တော်တို့တင်ပြတဲ့အချက်လက်တွေကိုလို့သမားဒုဝန်ကြီးကပြည်ပြင်လင်းရင်လက်မခံဘူးဗျကျွန်တော်တို့ကမကောင်းပြောတယ်ဆိုပြီးတော့ပဲတည်င်းစာမှာရေးတယ်ဗျ
ကျွန်တော်တို့ဖြစ်နေရှင်တာကဒီမှားနေတဲ့မူဝါဒတွေကိုမှားမှန်သိသိပြီးတော့မှမှန်မှန်ကန်ကန်နဲ့ဖြစ်ဖို့ဆိုတဲ့ရည်ချယ်ထားတာပါဒါနဲ့သူတို့တွေဟာမသိတဲ့အပြင်ကိုညှဉ်းဆန်နေပါလေကြသူတို့ကောင်းတယ်ဆိုပြီးတော့ပဲစွပ်ပြောနေတာပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့တည့်ရလီလိုက်အစီအစဉ်အချိန်နဲ့ဆစ်သွားလို့ပါရောပါဝင်ဆွေးနွေးပြီးတဲ့ဥကျော်တောင်ဦးမြတ်ကျော်ဝင်းကုစုမှုသူနဲ့တခြားမြန်မာလူသမားတွေကိုတော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲအလီလိုင်းအစီအစဉ်ဒီမှာပဲညနာခွင့်ပြီးပ
ါကဒန်းညိုအစီအစဉ်တင်ဆက်တဲ့စနေနေ့ညဒဲရိုက်လီလိုင်းအစီအစဉ်မှာရှင်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio လဲမဲပေါက်ထားတယ်ဆိုတော့
ပို့ပြီးဟိုတခါဘာဘာဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ဘောကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူဒန်းစားတွေအားလုံးအပေါ်ငှဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်ဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သောရရှင်တွေ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမေတ္တာအတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။ကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွနယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ VOA ကိုစာရေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။
VOA မြန်မာပိုင်းကနေတနေ့ကို3ချိန်ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်။ဒါအပြင်ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျူရုကနေတိုက်ရိုက်ထုတ်လွှင့်နေပါရယ်။အခုထုတ်လွှင့်နေတဲ့နနက်ခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49ရုကနေတိုက်ရိုက်နားဆင်နိုင်ပါရရှင်။သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။အီရန်နိုင်ငံဘဂဒတ်မြို့တော်မြောက်ဘက်ကအကျဉ်းထောင်တစ်ခုမှာထောင်ပေါက်ပြေးဖို့ကြိုးစားရင်းအတီကရုပ်ဖြစ်ပြီးတော့လူ36ဦးထဲမှနေတည်ဆုံးပြီးအကျဉ်းသား40ထွက်ပြေးသွားတယ်လို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။ခါလစ်အကျဉ်းထောင်ကအတီကရုံတွင်ရဲတပ်ဖွဲ့ဝင်6ယောက်နဲ့အကျဉ်းသား30တည်ဆုံးတယ်လို့အီရန်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့တခြားတာဝန်ရှိသူတွေကတော့တည်ဆုံးသူအရေအတွက်ဟာရဲတပ်ဖွဲ့ဝင်12ဦးနဲ့အကျဉ်းသား50ထဲမှနေရှိမယ်လို့ပြောကြပါတယ်။အင်ဒိုနီးရှားနိုင်ငံကျွန်းကျွန်းပေါ်ကနေကတင်ခဲ့တဲ့မြန်မာငါးဖမ်းလုသားတွေကပထမဆုံးအထုတ်ဟာစနေနေ့ကမြန်မာနိုင်ငံစီပြန်ရောက်သွားပါပြီ။ငါးဖမ်းလုသားတွေကိုကျွန်းတွေတပွဲခိုင်းစီနေတဲ့အကြောင်း AP သတင်းဌာနကရေးသားဖွင့်ချခဲ့ပြီးတဲ့နောက်အဲ့ဒီငါးဖမ်းလုသားတွေကိုကတင်ခဲ့တာပါ။အခုတိုင်းပြည်ပြန်ရောက်သွားတဲ့ငါးဖမ်းလုသားတွေထဲမှာအင်ဒိုနီးရှားရေပြင်ထဲကငါးဖမ်းသင်္ဘောတွေမှာလူလူဖို့လူမောင်းခိုးကူးသူတွေကဖျားယောင်းသွေးဆောင်တာကိုခံခဲ့ရတဲ့ငါးဖမ်းလုသား15ယောက်လည်းပါဝင်ပါတယ်။သူတို့မိသားစုတွေနဲ့ဘယ်တော့ပြန်ပေါင်းစည်းကြမယ်ဆိုတာကတော့အသေးချမသိရသေးပါဘူး။ထိုင်းအနာဘိုင်းတွေဟာနိုင်ငံတွင်းမှာရှိတဲ့လူမောင်းခိုးကူးတဲ့စခန်းတွေကိုအချိန်မီဖော်ထုတ်နိုင်မှုကြိုးပမ်းနေရတာနဲ့အမျှနိုင်ငံတောင်ပိုင်းမှာတွေ့ခဲ့တဲ့ရွှေပြောင်းနေထိုင်သူတရာကျော်ကိုသူတို့ဟာလူမောင်းခိုးကူးခံရသူတွေဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးစနေနေ့ကစစ်ဆေးမြင်းမြန်းကြပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလူယူဆရတဲ့ရွှေပြောင်းနေထိုင်သူ33ယောက်ရဲ့ရုပ်အလောင်းတွေမြုပ်ထားတာကိုနိုင်ငံတောင်ပိုင်းစုံကလောက်ခရိုင်မှာတွေ့ရှိခဲ့ပြီးလူမောင်းခိုးကူးတဲ့စခန်းလူတန်းများရှိရတဲ့စခန်းသုံးခုကိုလည်းတွေ့ခဲ့ရပါတယ်။အီဂျစ်သမ္မတဟောင်းဟော့စနီမူဘာရက်နဲ့တားနှစ်ယောက်ကိုလွဲသွင်းဆောင်မှုဆိုင်ရာဆွဲချက်တွေနဲ့အီဂျစ်တရားရုံးတစ်ခုကထောင်ဒဏ်3နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။အမှုကိုပြန်စစ်ဆေးတဲ့တရားခွင်ကနေအခုလိုပြစ်ဒဏ်ချလိုက်တာဖြစ်ပြီးဒီအတွက်ကြောင့်မစ္စတာမူဘာရက်ဟာရာဇဝတ်သားဖြစ်သွားပါပြီ။နိုင်ငံခေါင်းဆောင်အဖြစ်ကနေဖြုတ်ချခံရတာ၄နှစ်ကြာပြီးတဲ့နောက်ပိုင်းအခုလိုပြစ်ဒဏ်ချမှတ်ခံရတာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုချော်ချော်သိန်းကပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါ။အင်ဂျင်နီယာကတော့ဇီနပ်Abdul Rahman ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာပါရှင်။ကျမတို့အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.